Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ View America သံကနေ2022ဇူလိုင်လ17ရက်တင်းလာနေညပိုင်း View မြန်မာပိုင်းစီစဉ်တွေကိုမဲခင်ပြည်အောင်စုမြို့တော် Washington DC ကနေမြန်မာစံတော်ချိန်ည9:00 AM အထိစတင်ထုတ်လွှင့်ပေးနေပါပြီ။ဒီညပိုင်းမြန်မာဘာသာစီစဉ်တွေကိုလိုင်းတိုမီတာ1925နဲ့32တို့ကနေလေးတိုက်ရိုက်နားဆင်နိုင်ပါပြီရှင်။ဒီညအတွက်ကျွန်မအီတန်စင်ကအစီအစဉ်မှုဖြစ်တင်ဆက်ပေးသွားမှာဖြစ်ပါသည
်။အနေခဒင်ကင်းကြပါစေ။ယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီကလုံခြုံရေးဌာနအကြီးအကဲနဲ့အစိုးရအမှုလိုက်ရှင်းနေကြုံတို့ကိုတတင်းလွင်နေကရာထူးကဖျက်ရှားလိုက်ပါလေ။ယူကရိန်းကအိုဒက်ဆာစစ်ကမ်းနဲ့တခြားစစ်ကမ်းတွေမှာရုရှားတို့ပိတ်ဆို့ထားတာကိုဖျက်ရှားပေးဖို့သဘောတူညီချက်တစ်ခုရရှိနိုင်မယ်လို့ညွှန်လင်းတဲ့အကြောင်းဥရောပသမ္မတနိုင်ငံကြီးဝါဒအကြီးအကဲကပြောကြားလိုက်ပါလေ။တိုင်းပြည်မှာအပူလိုင်းကျရောက်လာတာကြောင့်ဖြစ်တဲ့တော်နိုင်ငံလုံးကိုတရင်လာနေကနုံနုံကြကြရှိကြဖို့သတိပေးထားပါတယ်။အဒီလိုသတင်းတွေပါဝင်နောက်ဆုံးရသတင်းတွေကိုမမျှသတင်းနဲ့ကျွန်တော်တမောင်သန်းတို့ကတင်ပြကြမှာပါ
။ဟုတ်ကဲ့ပါရှင်။ဒီသတင်းလာညအတွက်ထိတဲ့ရောက်နိုင်ငံတကာနဲ့မြန်မာသတင်းတွေတူဒီနေ့နားဆင်ရမယ့်နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာတော့
ဒီနေ့မှာကတော်တော်လေးပြန်ထောင်နေတယ်။ဒီနေ့ကတော့တောင်းရစ်ပါရောနော်။ဒီနေ့လည်းအခုဒီနေ့ဆက်နေကြတော့မယ်။
လက်ရှိပါကန်တိုက်ပွဲအခြေအနေကိုဒေသခံ PDF တပ်ဖွဲ့ဝင်နဲ့နှိဆက်သူတယောက်ကပြောသွားတာပါ။မကြခင်မှာပြည်စုံကိုနားဆင်ကြပါမယ်။ဒါ့အပြင်ရှမ်းကယားနယ်စပ်တိုက်ပွဲအခြေအနေ၊စကိုင်းတိုင်းဒေသခံတွေဖမ်းခံရတဲ့အကြောင်းပြည်ရင်းခုံစည်းနှုံဆက်ပြီးတော့မြစ်တက်နေတဲ့သတင်းစတဲ့နောက်ဆွေးနွေးသတင်းပေးပို့ချက်တွေနဲ့အတူအပတ်စဉ်ကဏ္ဍတွေမှာတော့သတင်းနောက်မှတ်စုစီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှနဲ့တက်တက်ရောက်သတင်းလွှာစတဲ့စီစဉ်တွေကိုနားဆင်ကြဖို့ရှိပါသေးတယ်။အခုရင်ဆုံးတော့တင်းလာညရဲ့ထိတ်တန့်ရောက်မြန်မာနိုင်ငံတကာသတင်းတွေကိုဥတင်မောင်တန်းနဲ့မြန်မာသတင်းအောင်တို့ကတင်ဆက်ပေးပါမယ်ရှင
်။ယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီကလုံခြုံရေးဌာနအကြီးအကဲနဲ့အစိုးရအမှုလိုက်ရှင်းနေချုပ်တို့ကိုတနင်္ဂနွေနေ့ကရာထူးကဖျက်ချလိုက်ပါတယ်။အခုရုရှားတို့သိမ်းပိုက်ထားတဲ့နယ်မြေတွေမှာထောင်လိုင်းဌာနနဲ့တရားစွဲဆိုရေးဌာနတွေကဝန်ထမ်းဟောင်းအများပြားဟာရုရှားနဲ့ပူးပေါင်းဆောင်ရွက်နေတာကြောင့်အခုလိုအရေးယူရတာဖြစ်တယ်လို့ဇယ်လန်စကီကပြောပါတယ်
။ Такие массив злочинов против основ национальной безопасности державы и звездки в яки
နိုင်ငံတော်မျိုးသားလုံခြုံရေးအခြေခံအုပ်မြစ်တွေကိုစန့်ကျင်ကျွလွန်တဲ့အမှုတွေနဲ့ယူကရိန်းလုံခြုံရေးတာဝန်ရှိသူတွေနဲ့ရုရှားထောင်လိုင်းအကြဆက်သွယ်မှုမှတ်တမ်းတွေကြောင့်သက်ဆိုင်ရာခေါင်းဆောင်တွေနဲ့ပတ်သက်ပြီးမိန့်ခွန်းထုတ်ဆရာရှိလာကြောင်းဒီမိန့်ခွန်းတွေအတွက်တင့်လျော်တဲ့တုံ့ပြန်ချက်ပေးရမှာဖြစ်ကြောင်းဒါကြောင့်အကြီးအကဲနှစ်ယောက်ကိုရာထူးကဖယ်ရှားဖို့ဆုံးဖြတ်လိုက်ကြောင်းယူကရိန်းသမ္မတကပြောသွားခဲ့တာပါလုံခြုံရေးဌာနနဲ့အစိုးရအမှုလိုက်ဌာနနှစ်ခုကဝန်ထမ်းပေါင်း650ကျော်ကိုလည်းရုရှားနဲ့ပူးပေါင်းမှုနိုင်ငံတော်သစ္စာဖောက်မှုလို့နဲ့တရားစွဲထားတယ်လို့သမ္မတဇယ်လန်စကီကပြောပါတယ်ဖြုတ်ချလိုက်တဲ့လုံခြုံရေးဌာနအကြီးအကဲအိုင်ဗန်ဘာခန်နော့ဖ်ဟာသမ္မတနဲ့ကလေးဘွားကလေးကတငယ်ချင်းဖြစ်ခဲ့တယ်လို့စီဝါရေးလုံကဖက်ဆက်လောက်ကင်ခဲ့သူလည်းဖြစ်ပါတယ်အစိုးရအမှုလိုက်ရှင်းနေချုပ်အီရီနာဗန်နက်တီတိုဗာဟာဆရာဆွေးမှုတွေကိုစုံစမ်းစစ်ဆေးရမှာကူညီခဲ့သူလည်းဖြစ်ပါတယ်သူနေရာမှာဒုတိယအကြီးအကဲကိုသမ္မတကရာထူးတိုးမြင့်ခန့်ထားလိုက်ပါတယ
်ယူကရိန်းကအိုဒက်ဆာစစ်ကမ်းတွေနဲ့တခြားစစ်ကမ်းတွေမှာပိတ်ဆို့ထားတာတွေကိုဖယ်ရှားပေးဖို့သဘောတူညီမှုတစ်ခုရနိုင်မယ်လို့မျှော်လင့်နေတဲ့အကြောင်းဥရောပသမဂ္ဂနိုင်ငံကြီးမူဝါဒအကြီးအကဲဂျိုးဆက်ဘော်ရဲကပြောပါတယ်တကယ်လို့စိတ်ကန်းတွေဖွင့်မပေးရင်ရုရှားကလူသက်တွေကိုတံပိုးမထားပဲစားနပ်ရိက္ခာကိုလက်နဲ့တပွဲအသုံးချနေတယ်လို့ပြောရတော့မယ်လို့မစ္စတာဘိုရယ်ကဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့တော်မှာသတင်းတောက်တွေကိုပြောပါတယ်ယူကရိန်းကကောက်နှံတွေတင်ပို့မပေးနိုင်တာကြောင့်ကမ္ဘာတဝန်းနိုင်ငံအများပြားစားနပ်ရိက္ခာတွေပြက်လက်နေပြီးတော့လူသန်းပေါင်းများစွာရဲ့အရှင်သန်ရေးဟာရုရှားနဲ့သဘောတူညီမှုပေါ်မှာမူတည်နေပါတယ်ယူကရိန်းကိုရုရှားကျူးကျော်စစ်ဆင်တဲ့ February နောက်ပိုင်းကလေးကမတင်ပို့နိုင်တဲ့ကောက်နှံတန်တမောင်များစွာကိုတင်ပို့ဖို့အတွက်ရုရှား၊ယူကရိန်း၊တူရကီနဲ့ကုလသမဂ္ဂကြားမှာကြဲကြဲပြန့်ပြန့်သဘောတူညီမှုရထားတဲ့အကြောင်းလဲကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတရက်စ်ကပြီးခဲ့တဲ့သတင်းပတ်ကပြောပါတယ်။ဥရောပနိုင်ငံများ၏ဝန်ကြီးတွေကတော့ယူကရိန်းကိုစီးအထောက်ပံ့တွေထပ်ပေးနိုင်မှုရုရှားပေါ်မှာလက်ရှိချထားတဲ့အရေးယူပိတ်ဆို့မှုတွေကိုပိုပြီးတော့ကောင်းမွန်အောင်အကောင့်ထဲဖွင့်နိုင်မှုနဲ့ရုရှားကနေရွှေဝယ်ယူတာကိုတားဆီးရေးအဆိုပြုဖို့စတဲ့ကိစ္စရပ်တွေကိုဆွေးနွေးခဲ့ကြပါတယ်ရှင်။
ဥရောပအရှေ့ပိုင်းနိုင်ငံတို့မှာအပူလိုင်းကြောင်းသတင်းပတ်နဲ့ချီကြောင်းအပူဒဏ်ကိုခံရမယ်လို့မိုးလေဝသခန့်မှန်းချက်တွေကထုတ်ပြန်ထားပါတယ်။ပြည်သက်နိုင်ငံမှာအပူလိုင်းကျရောက်လာတာကြောင့်တနိုင်ငံလုံးနုံနုံကြကြရှိကြဖို့လည်းသတိပေးထားပါတယ်။ပြည်သက်နောက်တောင်ပိုင်းနယ်တွေမှာစံချိန်တင်ပူပြင့်မယ်လို့လည်းသတိပေးထားပါတယ်။ အပူချိန်42ဒီဂရီစင်တီဂရိတ်အထက်မှာရှိလိမ့်မယ်လို့လည်းခန့်မှန်းထားတာပါပြည်ထိုင်နိုင်ငံမှာဆိုရင်လည်းဒီနေ့တနင်္လာနေ့မှာစံချိန်တင်အမြင့်ဆုံးအပူချိန်40ဒီဂရီစင်တီဂရိတ်ထိပြုပြင်မယ်လို့သတိပေးထားပါတယ်ဥရောပမှာတော့ရက်သက်တပတ်များစွာအတွင်းအခုအပူလိုင်းဟာဒုတိယမြောက်လိုင်းလည်းဖြစ်ပါတယ်အခုလိုပြုပြင်တဲ့အပူဓာတ်အောက်မှာတောမီလောင်နေတာတွေကိုလည်းစူးစားပြီးမနှဲငိမ့်သက်နေကြပါတယ်ပြင်သစ်ဂရိစပိန်နဲ့ပေါ်တူဂီတို့မှာဟက်တာအေကထောင်ပေါင်းများစွာကိုတောမီလောင်ခဲ့ပြီးလူထောင်ပေါင်းများစွာနဲ့ကမ္ဘာလက်ခီးသွွားတွေဟာမိဘေးကနေပြင်းရှောင်နေကြရပါတယ်။သိပ္ပံပညာရှင်တွေကတော့ရာသီဥတုအပြောင်းလဲကိုအဖြစ်တင်ကြပြီးအခုလိုအလွန်ကျုံပူတာနဲ့မူးခေါင်ရေရှားတာတွေကအခါအားလျော်စွာဖြစ်ပေါ်လာလိမ့်မယ်လို့လည်းဟောကိန်းထုတ်ထားကြပါတယ်။ပြင်သစ်နိုင်ငံနောက်တောင်ပိုင်းဂျရွန်ဒေးဒေတာမှာပြီးခဲ့တဲ့အပတ်အင်္ဂါနေ့ကလေးကတောမီစတင်လောင်ခဲ့တာကြောင့်ဟက်တာအေကပေါင်း10,000ထိကိုက်ခဲ့ပါတယ်။လူပေါင်း16,000ကျော်မိဘေးရှောင်ခဲ့ရပြီးအရေးပေါ်ခေါ်လို့ရစခန်းခုနှစ်ခုကိုလည်းဖွင့်ခဲ့ရပါတယ်။စပိန်နိုင်ငံမှာတော့တော်မီ20လောက်ကိုမထိန်နိုင်သေးဘဲမြေဟက်တာ1,450လောက်ကိုဖျက်ဆီးခဲ့ပြီးဖြစ်တယ်လို့အာဏာပိုင်တွေကပြောပါတယ်။ပေါ်တူဂီနိုင်ငံမှာလည်းပြီးခဲ့တဲ့ကြာသပတေးနေ့တွေကအပူချိန်48ဒီဂရီစင်တီဂရိတ်ကိုအမြင့်ဆုံးရောက်ခဲ့ပြီးတော်မီတွေလောင်ကျောင်းခဲ့ရမှာလူနှစ်ဦးသေဆုံး60ဝန်းကျင်သာရရှိခဲ့ကြပြီးဟက်တာ12,000ကနေ15,000ထိဖျက်ဆီးခဲ့ပါတယ်။
ဂါနာနိုင်ငံမှာမာဘတ်ဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့နေတယ်လို့ကြေညာပါတယ်။ဂါနာနိုင်ငံတောင်ပိုင်းအာရှန်တီဒေသမှာဆက်ဆက်မှုမရှိတဲ့သေဆုံးလူနာ2ဦးစီကစမ်းသပ်ရလဒ်တွေကို WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကအတည်ပြုတာပါ။သူတို့2ဦးနဲ့ထိတွေ့ခဲ့တဲ့သူ90ကျော်ကိုစောင့်ကြည့်နေတယ်လို့ WHO ကပြောပါတယ်။ကျန်းမာရေးတာဝန်ရှိသူတွေကတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့မြန်ဆန်ဆန်တုံ့ပြန်ကင်တွယ်နေတယ်လို့ကြိုတင်ပြင်ဆင်မှုတွေကိုလည်းလုပ်နေပါတယ်။ Ebola ရောဂါပိုးနဲ့ရောဂါအုပ်စုတူ Marburg virus ပိုးကူးစက်ရင် one shot ဖျားနာ OM မအီမတာစတဲ့လက္ခဏာတွေပြပါတယ်။အနောက်အာဖရိကဒေသမှာဒီ Marburg virus ပိုးကူးစက်တာဟာဒုတိယကြိမ်ဖြစ်ပါတယ်။ပထမတစ်ကြိမ်တုန်းကတော့ဂါနာနိုင်ငံမှာမနစ်စက်တင်ဘာလတုန်းကကူးစက်ခဲ့ပါတယ်။ Angola ကွန်ဂိုပြည်သူ့သမ္မတနိုင်ငံကင်ညာယူဂန်ဒါနဲ့တောင်အာဖရိကနိုင်ငံတွေမှာလည်းတွေ့ခဲ့ရပါတယ်အခုထိတော့ဒီမာဘတ်ဗိုင်းရပ်စ်အတွက်ကုသဆေးနဲ့ကာကွယ်ဆေးမရှိသေးတာကြောင့်ကိုယ်ခန္ဓာအတွင်းရေဓာတ်ပြန်လည်ဖြည့်တင်းပေးဖို့နဲ့နောက်ဆက်တွဲဖြစ်လာနိုင်တဲ့ရောဂါလက္ခဏာတွေကိုစောင့်ကြည့်ကုသဖို့လိုတယ်လို့ WHO ကအသိပေးထားပါတယ်ရှင်
တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဖိုင်းဒိုမီတာ32 kHz 9383ညနဲ့9383ညဖိုင်းဒိုမီတာ51 kHz 5885တို့ပြင်စနစ်တကျမှာလိုင်းလမ်းမီတာ190 kHz 1505ကနေပြထုတ်လွှင့်ပေးနေပါတယ်ရှင
်တနင်္လာနေ့ညဘက်သတင်းတွေကို VOE ကဆက်လက်ကြေညာနေပါတယ်အနာသိမ့်ပြီးချိန်ကနေဇူလိုင်15ရက်နေ့ထိစစ်ကောင်စီကတင်းယူလိုက်တဲ့အင်ဂျီအဆောက်အဦအရေအတွက်က680လောက်ရှိနေတယ်လို့နိုင်ငံရေးသမားများကူညီစောင့်ရှောက်ရေးအသင်း AAPP ရဲ့နေ့စဉ်ထုတ်ပြန်ချက်မှာပြောထားပါတယ်။မတရားချိတ်ပိတ်တင်းစီချင်းခါတဲ့နေအဆောက်အဦအရေအတွက်စုစုပေါင်း688အိမ်တက်မနေ့ရှိခဲ့တယ်လို့ AAPP ရဲ့အင်တာနက်စာမျက်နှာမှာတင်ထားတာပါ။1962ခုနှစ်ကလေးကစပြီးစစ်တပ်အနာသိမ့်အစိုးရပုံတရံအမျိုးမျိုးနဲ့အုပ်ချုပ်ခဲ့ရမှာအစိုးရဆန့်ကျင်သူတွေရဲ့အိမ်တွေကိုသိမ်းတဲ့အထိအခုစစ်ကောင်စီလိုရဲဆက်ကြမ်းကြုတ်ခဲ့တာမရှိခဲ့ပါဘူး။တော်လိုင်းကောင်စီလက်ထက်ဆိုရှယ်လစ်စီးပွားရေးစနစ်အောက်မှာပြည်သူပိုင်သိမ်းစဉ်ကအိမ်နဲ့တွဲဖွင့်ထားခဲ့တဲ့ကုန်းစုံဆိုင်ချုပ်ကိုလည်းသိမ်းပိုက်ခဲ့ပါတယ်။ဒါပေမဲ့လူနေထိုင်ရာဆိုင်နောက်ပိုင်းနေရာအချို့ကိုခြံသိမ်းခဲ့တဲ့တာရကတွေရှိခဲ့ပါတယ်။ဒီနေ့အထိစစ်ကောင်စီကြောင့်သိမ်းဆုံးသူ2092ဦးရှိခဲ့ပြီးဖမ်းဆီးခဲ့သူ14,929ဦးရှိပါတယ်လို့ AAPP ကပြောပါတယ်။ပြန်လို့ပေးလိုက်တဲ့သူက3,045ယောက်ပဲရှိတာပါ။ဒေတာချမှတ်လိုက်သူကစုစုပေါင်း119ယောက်ရှိတယ်လို့ AAPP ကဆိုပါတယ်။စစ်ကောင်စီကတော့ AAPP ရဲ့စည်ရင်းစရာတွေဟာချက်ကားထားတဲ့စည်ရင်းတွေဖြစ်တယ်လို့ပြောပြီးပယ်ချလိမ့်ရှိပါတယ်
။အာဆီယံရဲ့ကဏ္ဍလိုက်မိတ်ဖက်နိုင်ငံဖြစ်ရင်းနဲ့ရိုဟင်ဂျာဒုက္ခသည်တွေပြန်ပို့ဖို့ကူညီရေးအတွက်ကမ္ဘောဒီးယားနိုင်ငံကကူညီဖို့ဘင်္ဂလားဒေ့ရှ်နိုင်ငံသားဝင်ကြီးကတိုက်တွန်းတောင်းဆိုလိုက်ပါတယ်။ကမ္ဘောဒီးယားနိုင်ငံဟာဒီနှစ်အရှေ့တောင်အာရှနိုင်ငံများအဖွဲ့ရဲ့ဥက္ကဋ္ဌဖြစ်တာဝန်ယူထားပါတယ်။ နှစ်နိုင်ငံကြားဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်ပြီးပို့ပြီးတော့အားကောင်းခိုင်မာဖို့ရည်ရွယ်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးဟာကမ္ဘောဒီးယားနိုင်ငံမှာရောက်နေပါတယ်။၃ရက်ကြာခီးစဉ်အတွင်းမှာဝန်ကြီးမိုမင်ကကမ္ဘောဒီးယားနိုင်ငံရဲ့ဝန်ကြီးပရက်ဆွန်ခွန်နဲ့တွေ့ဆုံတဲ့အချိန်မှာအခုလိုပန်ကြားတာပါ။ဒီတောင်းဆိုချက်တွေကိုဖြည့်ဆည်းဖို့အတွက်အာဆီယံတာဝန်ရှိသူတွေရဲ့စမ်းစစ်ချက်နဲ့အဖွဲ့ဝင်နိုင်ငံတွေရဲ့ဘုံသဘောတူညီချက်လိုအပ်တဲ့အကြောင်းကမ္ဘောဒီးယားနိုင်ငံရဲ့ဝန်ကြီးပရက်ဆွန်ခွန်ကတော့ထောက်ပြပါတယ်။ကမ္ဘောဒီးယားနိုင်ငံကအာဆီယံအလှည့်ကျဥက္ကဋ္ဌဖြစ်တာဝန်ယူတဲ့အချိန်တွင်းမှာပထမဆုံးအထုပ်ဖြစ်ဒုက္ခသည်တွေနေရာပြန်ပို့တာကိုဘင်္ဂလားဒေ့ရှ်ကမြင်ကျင်တယ်လို့ဝန်ကြီးမိုမင်ကပြောဆိုပါတယ်။မစ္စတာဆွန်ခွန်ကတော့အာဆီယံအနေနဲ့ဒီကိစ္စကိုသတိပြုမိပြီးတော့အာရုံစိုက်နေတဲ့အကြောင်းဒီကိစ္စဖြေရှင်းဖို့ကမြန်မာနိုင်ငံအခြေအတဲကိုဖြေရှင်းနိုင်ရေးအပေါ်မှာအဓိကမူတည်တယ်လို့ပြန်ပြီးတော့ဖြေကြားပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်ပြီးအာဆီယံဘုံသဘောတူညီချက်၅ရဲ့အကောင့်ထဲပေါ်နိုင်ရေးကမ္ဘောဒီးယားကကြိုးစားနေတယ်လို့လည်းသူကပြောဆိုခဲ့ပါတယ်ရှင
်။ထိုင်းနိုင်ငံကဒါဆင်နဲ့ချီအစိုးရစန့်ချင်ဆန္ဒပြသူတွေရဲ့လက်ကင်ဖုံးနေတဲ့ကိုအစ္စရေးလပဂတ်ဆပ်ထောင်လန်းရေးစပိုင်ဝဲယာထက်ထောင်လန်းခဲ့တယ်လို့နိုင်ငံတကာဒီဂျစ်တယ်အခွင့်အရေးလှုပ်ရှားတဲ့အဖွဲ့ကအစိုးရငါးစာထုတ်ပြန်လိုက်ပါတယ်။ပြည်မိသားစုပေါ်ဝေဖန်လို့မရတဲ့တင်းကျပ်တဲ့ဥပဒေကိုရှော့ချရေးအပါဝင်လူငယ်တဲ့နနစ်ကထိုင်းမှာထောင်းနဲ့ချီတဲ့ပြည်သူတွေကလူခွင့်ရတောင်းဆိုဆန္ဒပြပွဲတွေကိုအရှိန်မြင့်တင်ခဲ့ကြပါတယ်။အဒီကာလအတွင်းမှာဆန္ဒပြသူတွေကို Pegasus ထောင်းလန်းရေး Spyware သုံးထောင်းလန်းခံရတယ်လို့ကနေဒါအခြေစိုက် Citizen Lab နဲ့ထိုင်းက iLaw နဲ့ Digital Reach ကပူးတွဲအစည်းအဝေးခန်းစာထုတ်ပြန်ခဲ့တာပါ။သူတို့စုံစမ်းတွေ့ရှိချက်ရတက်ချွတ်လှုပ်ရှားသူ30လောက်ပြင်ပညာရှင်တွေရှင်းနေတွေ NGO တွေစတဲ့နိုင်ငံသားခွင့်ရလှုပ်ရှားတဲ့အဖွဲ့တွေနဲ့ဆက်နွယ်နေသူတွေရဲ့လက်ကైမိုဘိုင်းဖုန်းတွေထဲမှာထောက်လိုက်ရေးစပိုင်ဝဲထက်ခံခဲ့ရပြီးထောင်လန်းခဲ့တယ်လို့အစိုးရကစားထဲမှာဖော်ပြထားပါတယ်။အစ္စရေးနိုင်ငံ NSO Group လုပ်ငန်းကဖန်တီးတဲ့ Pegasus Software လက်ကైဖုန်းတွေရောက်သွားပြီဆိုရင်အဲ့ဒီလက်ကైဖုန်းတွေကအချက်လက်တွေကိုရယူပေးနိုင်တယ်လို့ဖုန်းကင်မရာနဲ့မိုက်ခရိုဖုန်းတွေကိုသုံးသူမသိပဲရှိုးဝဲအပိတ်ဖွင့်လုပ်နိုင်ပါတယ်။အဲ့ဒီထောက်လိုက်ရေးစပိုင်ဝဲကိုဘယ်သူကထက်ပြီးထောက်လန်းခဲ့တယ်လဲဆိုတော့ကိုတော့အစိုးရကစားမှာဖော်ပြမထားပါဘူး။ဒါပေမဲ့အဲ့ဒီ Pegasus ထောက်လိုင်း software ကို NSO group အစိုးရတွေကိုတော့ရောင်းချတာဖြစ်တယ်ဆိုတာကိုတော့အစိုးရခန်းစာကထောက်ပြထားပါတယ
်။တီရီလီကန်နိုင်ငံမှာယာယီသမရရီနေဝစ်မာရာစင်ဂေယာဒူကနေနှုတ်ထွက်ပေးဖို့တောင်းဆိုပြီးတော့တီရီလင်ကအလုသမားသမဂအဖွဲ့ဝင်တွေဟာတနင်္လာနေ့မှာကိုလံဘိုမြို့တော်ဘူရာကြီးရှိမှာဆန္ဒပြခဲ့ပါတယ်။သမရတဲ့ရွေးချယ်ဖို့လွှတ်တော်မှာမဲခွဲဆုံးဖြတ်မဲ့ဇူလိုင်20ရက်ဗုဒ္ဓဟူးနေ့မတိုင်ခင်မှာအုံကျွမ်းမှုတွေမဖြစ်အောင်ကြိုတင်တားဆီးတဲ့အနေနဲ့ယာယီသမရကတနင်္ဂနွေနေ့မှာနိုင်ငံတော်အရေးပေါ်အခြေအနေကြီးညာထားတဲ့ကြားမှာအခုလိုဆန္ဒပြတာပါနိုင်ငံစည်းဝေးရေးပြူကျသွားပြီးတော့ပြပကိုနိုင်ငံသမရပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကထွက်ပြေးသွားပြီးတဲ့နောက်မှာတောက်ကြနေ့မှာအရင်ဝန်ကြီးချုပ်ဝစ်ခရမစင်ဂေကယာယီသမရဖြစ်လာပါတယ်ဆနာပြသူတွေအလုံးရင်နဲ့အရင်သတင်းဘက်ကသမရအိမ်တော်ကိုဝင်ရောက်စီးနှင်းပြီးတော့သမရကပထမမှာမော်လ်ဒီဗ်နိုင်ငံနောက်စင်ကာပူကိုထွက်ပြေးတင်းရှောင်ပြီးယာရူကနှုတ်ထွက်သွားခဲ့ပါတယ်ရှင
်2022ဇူလိုင်လ18ရက်တင်းလာနေ့ညထိတဲရောက်တဲ့နေ့ကိုဦးတင်မောင်တန်းနဲ့မမြသစီအောင်တို့ကတင်ဆက်ပေးကြတာဖြစ်ပါတယ်။အခုတော့ဒီတင်းလာညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါတယ်။အခုရေဆုံးတော့ကချင်ပြည်နယ်တိုက်ပွဲသတင်းကိုပြောပြပေးကြပါတယ်။ကချင်ပြည်နယ်ဖားကဲမြို့နယ်စေစင်းကျေးရွာအနီးမှာစစ်ကောင်စီတပ်နဲ့ KIAPDF ပူးပေါင်းတပ်တွေကြားတိုက်ပွဲပြင်းထန်နေပြီးတော့စစ်ကောင်စီဘက်ကလေကြောင်းကားပါတိုက်ခိုက်တာတွေရှိခဲ့ပါတယ်။စစ်ရင်းနေ့ကစတင်ခဲ့တဲ့ဒီတိုက်ပွဲအတွင်းမှာတင်းငွေတွေနေရောဒီနေ့ပါနှစ်ရက်ဆက်ပြီးတော့လေကြောင်းကားတွေတိုက်ခိုက်နေတာဖြစ်ပါတယ်။ရန်ကုန်ကပေးပွဲသတင်းကိုကိုငင်းချန်ပြောပြပေးပါမယ်ရှင်
။ဖားကဲမြို့နယ်အတွင်းတိုက်ပွဲဟာဒီလ16ရက်နေ့စနေနေ့မနက်ကစဖြစ်ခဲ့တာပါ။လက်ရှိတိုက်ပွဲဖြစ်ပွားနေတဲ့အခြေအနေကိုဒေသခံ PDF တပ်ဖွဲ့တွေနဲ့နှီးဆက်သူတူက VOA ကိုခုလိုပြောပါတယ်
။စစ်စစ်မှာကတော်တော်လေးပြင်းထန်နေတယ်။ဒီနေ့ကတော့တောင်းရင်ဖြစ်ပါပြီပေါ့နော်။ဒီနေ့လည်းအခုချိန်ကြီးဖြစ်နေကြတော့မယ်။ဒီဖိုင်ကမကန်ဒီစင်လာခဲ့တဲ့တရင်ပေါ့လေနော်။အဲ့တရင်ကိုဒီ PDF နဲ့ကရင်ကပေါင်းပြီးတော့မှညှက်ထားလိုက်တော့သူတစ်ပေါက်မရှိဖြစ်နေ။သူတို့ဘက်ကထိခိုက်တာပုံများနေတဲ့အချိန်ကျတော့လေရင်နဲ့လာလာပြစ်တာ။မနေ့ကစဉ်မနေ့ပိုင်းစနေရီရဲ့တစီဒီလည်းပိုင်းစနေလောက်ဆိုလို့သုံးစီပေါ့အဲ့လိုလာပြစ်တယ်ဒီနေ့လည်းလာပြစ်တယ်လာပြစ်တယ်ခင်ကိုနေစီလာပြစ်တယ်ဆိုအောင်တော့တကင်းမရသေးဘူ
း SNE ခေါ်ရှမ်းပြည်အမျိုးသားတပ်မတော်ကလည်းစစ်ကောင်စီဘက်ကနေကူညီဖို့ Homeland ဘက်ကနေလာရောက်နေတဲ့အကြောင်းသူကဆက်ပြောပါတယ
် Homeland ဘက်ကနေပြီးတော့မှဒီဟိုရှမ်းပြည်တွေလေသူတို့လာကူညီကြတယ်အဲ့လာကူညီတဲ့တပ်ကတောင်ဦးရွာဆိုတော့ရောက်နေပြီလို့သားတယ် င်းအား900လောက်ရှိပါတယ်ဖယ်စင်းနဲ့အနည်းဆုံးလိုရောက်နေပြီပေါ့အတော့ဥစ္စာရောက်နေ
တိုက်ပွဲဖြစ်ပွားရာအနည်းကကြေးရွာတွေကဒေသခံတွေထွက်ပြေးတိမ်းရှောင်နေတာရှိပေမဲ့လည်းသတင်းအတိအကျမရသေးကြောင်းပြောပါရယ်ဖားကန်မြို့နယ်အတွင်းတိုက်ပွဲသတင်းတွေနဲ့ပတ်သက်လို့စစ်ကောင်စီသတင်းပြန်ကြားရေးကတစုံတရာထုတ်ပြန်တာမရှိသေးပါဘူး KIO ပြန်ကြားရေးတာဝန်ခံဘုံမှုကြီးနော်ဘူးကတော့တရရင်26အခြေဆိုင်ရာစကိုင်းတိုင်းနဲ့ကချင်ပြည်နယ်အဆက်ဒေသမှာတိုက်ပွဲတွေဖြစ်ပွားတာရှိကြောင်းပြောပါရယ
်ကေတရရင်အမှတ်26နေနဲ့ပဲမှာတိုက်ပွဲတွေဖြစ်တာရှိပါတယ်မြန်မာနဲ့ဖြစ်တဲ့ဒီနေ့နဲ့ဖြစ်တဲ့ဟိုစစ်ကောင်စီနဲ့ဒီလိုဖြစ်တဲ့ပူပေါင်းပေးမှခုဖြစ်ချင်းတဲ့နေထားဖြစ်ပါတယ်အကြောင်းခုခံတိုက်ပွဲတွေဖြစ်တာရှိပါတယ်ဆိုတော့စစ်ကောင်စီဘက်ကတော့မြန်မာနဲ့လေကျောင်းကနဲ့ဂျင်းနဲ့လာပြီးတော့ပုံစံတိုက်ခိုက်တာတွေရှိတယ်ဒီနေ့နဲ့ပုံစံတိုက်ခိုက်တာတွေရှိတယ
်ဒီရပိုင်းအတွင်းမှာတော့ကချင်ပြည်နယ်ဝိုင်းမော်နယ်တနိုင်းဒေသဘက်တွေမှာလည်းစစ်ကောင်စီတပ်တွေလှုပ်ရှားတာတွေရှိနေကြောင်းပြောပါတယ်ဒေတာရင်းကချင်မီဒီယာတွေကတော့ဆယ်စင်းရွာအနီးကိုဒီနေ့မနေ့9နိုင်လောက်ကလေချောင်းကနေတိုက်ခိုက်တာတွေရှိကြောင်းနဲ့ဟ ோம் မလင်းဘက်ကတက်လာတဲ့စစ်ကောင်စီနဲ့ SNA ခေါ်ရှမ်းနီပူးပေါင်းတက်အင်အား200လောက်ကိုဖားကန်နဲ့ဟ ோம் မလင်းမြို့နယ်အဆက်ရွှေရင်းရွာအနီးမှာ KIA ကကြားဖြတ်တိုက်ခိုက်တာတွေရှိကြောင်းဖော်ပြထားပါတယ်ပြီးခဲ့တဲ့ဇွန်လအတွင်းကလည်းဗမောက်မြို့နယ်အတွင်းစစ်ကောင်စီတက်နဲ့ KIA PDF ပူးပေါင်းတက်ဖွဲ့တွေအကြားတိုက်ပွဲတွေဖြစ်ပွားခဲ့ရမှာSNA ခေါ်ရှမ်းနီတပ်တွေကလည်းစစ်ကောင်စီဘက်ကပါဝင်တိုက်ခိုက်တာတွေရှိကြောင်းသတင်းတွေထွက်ပေါ်ခဲ့ပေမဲ့ SNA ဘက်ကတော့ငြင်းဆိုထားပါတယ်ပြီးခဲ့တဲ့စနေနေ့ကဝိုင်းမော်မြို့နယ်နန်းစော်ရံကျေးရွာဘက်မှာလည်းစစ်ကောင်စီတပ်နဲ့ KIA အကြားတိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့ပြီးလက်ရှိမှာလည်းစစ်ရေးတင်းမာနေပါတယ်ဝိုင်းမော်မြို့နယ်အတွင်းတိုက်ပွဲတွေကတော့ဒီလ10ရက်နေ့ကတည်းကစတင်ခဲ့ပြီးတော့17ရက်နေ့မှာလည်းလေကြောင်းကတိုက်ခိုက်တာတွေရှိခဲ့ပါတယ်ခင်ဗျာ
ကချင်တိုက်ပွဲသတင်းကိုကိုညင်းညက်တင်ဆက်ပေးကြတာဖြစ်ပါတယ်တက်ဆက်ထဲမှာပဲရှမ်းကယားနယ်စပ်တိုက်ပွဲခြေနေကိုပြောပြပေးစမှာလေရှမ်းကယားပြည်နယ်နယ်စပ်မိုးပြင်းမြို့ထဲမှာစစ်ကောင်စီနဲ့ပြည်သူ့ကာကွယ်ရေးတပ်တွေကြားမှာဇူလိုင်လ18ရက်ဒီနေ့မနက်အစောပိုင်းတုန်းကတိုက်ပွဲပြင်းထန်နေပြီးတော့လက်နက်ကြီးကြလို့အရဲသားပြည်သူတွေထိခိုက်မှုတွေရှိနေတဲ့အကြောင်းမျိုးကန်တွေက VOA ကိုပြောပါတယ်မျိုးရင်းကဒေသခံတော်တော်များများဖေးလို့ရာကိုထွက်ပြေးတင်းရှောင်နေရသလိုမျိုးရင်းမှာပြိမ့်မိနေသူတွေလည်းရှိပါသေးတယ်။ရန်ကုန်ကပြည်ပွဲသတင်းကိုအလိမ္မာကပြောပြပေးပါမယ်ရှင်
။ဇူလိုင်လ18ရက်ဒီနေ့မနက်2နာရီလောက်ကအင်းအား200ခန့်ပါတဲ့စစ်ကောင်စီတပ်တွေဟာဖေကုံမြို့နယ်ကနေစစ်ကြောင်းဆင်းလာပြီးမိုးပြဲမြို့အတွင်ကက်သလစ်ဘုရားကျောင်းမှာတက်ဆွဲနေပြီးလက်နက်ကြီးနဲ့ပစ်ခတ်နေတယ်လို့မျိုးကန်တွေကပြောဆိုပါရယ်။မနက်9နာရီခွဲလောက်မှာပြည်သူ့ကာကွယ်ရေးတပ်တွေနဲ့တိုက်ပွဲစတင်ဖြစ်ပွားပြီးလက်နက်ကြီးလက်နက်ငယ်အသံတွေဇက်တိုက်ကြရတာလို့မြို့ကန်တို့ကအခုလိုပြောပါတယ်
။ဒီကြောင်အခုလက်ရှိကတော့ဒီနေ့ကမနေ့9နာရီကတည်းကသူတို့ဝင်လာနေသူတွေစိတ်ကောင်းစီနေတာမြေပြင်မြို့ကျမသူတို့ကအရင်ဝင်နေတယ်လို့မျိုးပေါ့နော်။မနေ့ပိုင်းကျတော့မနေ့9နာရီခွဲကတည်းကသွားဖြစ်တယ်အဒီလက်နက်ငယ်နဲ့ပေါ့နော်ဒီမှာလက်နက်ကြီးကြတယ်လက်နက်ကြီးကြတယ်အချိန်မှာပဲဒီအိမ်တလုံးတော့ကျောင်းသွားတော့ပေါ့ဒီအိမ်တလုံးပေါ့နော်။အဲ့ဒါအခုလက်ကြားရအောင်ဖြစ်အခုလက်သတ်ရှိနေရတယ်
လက်နက်ကြီးကြလို့အရက်သားပြည်သူထိခိုက်ဒဏ်ရာရရှိသူတချို့ရှိသလိုစီကားတစ်ယောက်ကမှနေရင်တလုံးမီးလောင်ပျက်စီးသွားတယ်လို့ဆိုပါတယ်။အခုညနေပိုင်းအထိပြစ်ခတ်တာတွေရှိနေပြီးအပြင်ထွက်သွားလာလို့မရတာကြောင့်အခြေအနေအသေးစိတ်မသိရသေးဘူးလို့အဲ့ဒီမျိုးကန်ကဆက်ပြောပါတယ်
။ဒေသခံတိအခန်းလို့ကြတော့ခုနပြည်နေရပါတယ်လိုင်းပေါ်တဲတာလေးပေါ့နော်။ဆိုတော့အပြင်ထွက်လို့မရဖြစ်နေပါပြီသူ။အမီနာမှာပဲတိုက်ပွဲဖြစ်နေဆိုတော့လေတော့ဒီကုနာတန်ရာရရှိပြီးတော့ပြည်သူတို့ကျန်လို့ပြည်နေရပါလေ
ဒီနေ့မနက်အစောပိုင်းကမိုးပြဲမြို့ရင်းမှာစစ်ကောင်စီတပ်တွေကလှုပ်ရှားနေသလိုကားရေးစေးလုပ်ငန်းပိုင်ရှင်တို့ကိုလည်းထိန်းသိမ်းထားပါတယ်ဒါကြောင့်မြို့ခံတွေအနေနဲ့ရှောင်တိန်ကြဖို့နဲ့မြို့ရင်းသွာလာမှုတွေမလုပ်ကြဖို့မိုးပြဲပြည်သူကာကွယ်ရေးတပ် MBPDF ကဒီနေ့အစောပိုင်းမှာတတိပေးချက်ထုတ်ပြန်ထားပါတယ်။နောက်ထပ်မျိုးကန်တူကလက်ရှိမှာမိုးပြဲတမျိုးလုံးနေရအနှံ့ဆိုသလိုပြစ်ခတ်တဲ့နေကြနေရလို့စစ်ပင်းရှောင်တွေစိုးရိမ်ကြောက်လန့်နေကြတယ်လို့ပြောပါတယ်
။ရှင်နေရဆိုဆိုးရွားဖြစ်နေပါတယ်။အခုလက်နဲ့ကြီးရောလက်နဲ့ငယ်ရောနောက်ပြီးအများပြည်သူလည်းဟိုကိုလုံးထွက်ပြေးနေရတယ်လေ။အခုတမျိုးလုံး
အတိုင်းတာဖြစ်သွားပြီးနေရာနန်းနန်းနေရာပြစ်သွားတော့နော်တိုက်ပွဲကဒေရှိလာမပြီးမလဲအိမ်ရတဲ့ချိန်မှပြန်လို့ရမလဲနောက်ပြီးတော့အခုကလည်းဘုန်းကြီးကျောင်းမှာလက်နဲ့ကြီးတန်လက်ကြားလာပြီးအခုကိုကကျွန်တော်တို့စာဝုနေရေးနေစကိုလုံးအမျိုးမျိုးဒုက္ခရောက်ကြတာပေါ့ဗျာ
တိုက်ပွဲကြောင့်မြို့ခံတွေတော်တော်များများကနီးစက်ရဘာသာရေးကျောင်းတွေပတ်ဝန်းကျင်ကျေးရွာတွေမှာတိမ်းရှောင်နေကြသလိုမြို့ထဲမှာပိတ်မိနေသူတွေလည်းရှိနေတယ်လို့မြို့ခံတွေကပြောပါတယ်မိုးပြဲတိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမရှိသေးသလိုတိုက်ပွဲအခြေအနေကိုမေးမြန်းဖို့စစ်ကောင်စီပြောခွင့်ရကိုလည်းဆက်သွယ်လို့မရခဲ့ပါဘူး။ပြီးခဲ့တဲ့ February လလောက်ကမိုးပြဲမြို့နယ်ထဲမှာရက်ဆက်တိုက်ပွဲပြင်းထန်ခဲ့ပြီးတိုက်ပွဲအတွင်းမှာစစ်ကောင်စီတပ်တွေ၄ချောင်းသုံးတိုက်ခတ်ခဲ့တယ်လို့ဒေသခံတွေက VA ကိုပြောထားပါဗျ။အဲ့ဒီတိုက်ပွဲမှာစစ်ကောင်စီရဲ့လက်နက်ကြီးတွေကြောင့်ကလေးတငယ်တူအပါအဝင်အရက်သားပြည်သူ9ဦးလက်နက်ကြီးထိမှန်တရားရရှိခဲ့သူတွေရှိတယ်လို့မိုးပြဲပရဟိတလူမှုကူညီရေးအသင်းက VOA ကိုပြောထားပါဗျာ
ရှန်ကယာပြည်နယ်နဲ့ဇက်တိုက်ပွဲချင်းတွေကိုအလိမ့်မှာတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတစ်ခါမှာတော့သခိုင်းတိုင်းမှာဒေသခံတွေဖမ်းဆီးခံရတဲ့တဲ့တင်ကိုတင်ဆက်ပေးကြပါတယ်ကယာသခိုင်းတိုင်းရေးမပင်မြို့နယ်ဘန်ပွင်ကျေးရွာမှာတက်ဆွဲထားတဲ့စစ်ကောင်စီတပ်တွေနဲ့ပြူစောတိအဖွဲ့တွေကဒီရွာနဲ့ဒီဘန်ပွေးရွာဘန်ပွေးထန်းစင်ရွာနဲ့လက်ပံကြီးရွာတွေမှာစစ်ပေးဆောင်ဒေသခံအယောက်90ကိုဖမ်းဆီးသွားတယ်လို့ဒေသခံတွေကပြောပါတယ်။အမျိုးသမီးတွေမတန်ဆွဲသူတွေနဲ့တက်ကြီးရွယ်တွေအပါအဝင်ဖမ်းဆီးခံထားရတဲ့အကြောင်းဒေသခံတွေကပြောပါတယ်။ဒီဒေသဘက်မှာတိုက်ပွဲတွေဖြစ်ပွားတာမျိုးမရှိဘဲနဲ့ဒေသခံတွေဖမ်းဆီးရတာဖြစ်တဲ့အကြောင်းရန်ကုန်ကပေးပွဲသတင်းလောက်ကိုမဆွေမြေဝန်ကပြောပြပေးပါမယ်ရှင်။
စကိုင်းတိုင်းရဲမပင်မြို့နယ်ကဘန်ပွေးကျေးရွာမှာလွန်ခဲ့တဲ့9လကျော်တည်းကတက်ဆွဲထားတဲ့စစ်ကောင်စီတပ်တွေနဲ့ဖြူစောတိအဖွဲ့တွေကဘန်ပွေးရွာနဲ့အနီးဝန်းကျင်ရွာတွေကဘေးလွတ်ရာပြေးချောင်နေကြရတဲ့ဒေသခံ80ကျော်ကိုဇူလိုင်16ရက်နေ့စနေနေ့ကဖမ်းဆီးခေါ်ဆောင်သွားပါတယ်။အမျိုးသမီးတွေနဲ့တက်ကြီးရွယ်အိုတွေပါဝင်တယ်လို့ဒေသခံတို့ကခုလိုပြောပြပါတယ်
။ဘန်ပွေးဖြူစောတိရွာမှာတက်ဆွဲထားတဲ့စစ်မိတ်ဆက်တမ်းများနဲ့ဖြူစောတိများဟာဒီပင်ကုန်းတော်ရအကြောင်းကနေပြီးတော့အမျိုးသား30ကျော်အမျိုးသမီး40ကျော်မတန်ဆွမ်းသူ2ဦးနဲ့အဖိုးဘွား6ဦးတို့အားဓမ္မွေးရွာရွာဦးကျောင်းနဲ့ဇာတင်ကျောင်းတို့မှာတိုက်ပိတ်ပြီးတော့ဖမ်းဆီးထားပါလေ။ဖမ်းထားတာကတော့ကျွန်တော်တို့3ရက်လောက်တော့ရှိပြီ။အဲ့ဒီရွာဦးကျောင်းနဲ့ဇာတင်ကျောင်းမှာဖမ်းဆီးပြီးတိုက်ပိတ်ထားတာလူသားတိုင်းအဖြစ်တုံးပြထားတာလည်းပဲကျွန်တော်တို့3ရက်လောက်တော့ရှိပြီပေါ့ဗျာ။သူတို့ကြောက်ပြီးဖမ်းရတာကဘာမှတိုက်ပွဲလည်းမရှိပါဘူးဗျ။တိုက်ပွဲလည်းမရှိဘာမှမရှိသူတို့ကသူတို့လက်ပြမလုံးပဲကြောက်ပြီးဖမ်းရတာပါဗျ
။စစ်တပ်စခန်းချထားတဲ့ဘန်ပွေးကျေးရွာကလူငယ်တအူးကိုတော့စစ်ကောင်စီတပ်နဲ့ပြူစောထီးတွေကငွေ9သိန်းတောင်းပြီးတော့ပြန်လွှတ်ပေးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒါကို VOA ကတိကျအတည်ပြုနိုင်ခြင်းတော့မရှိပါဘူး။ဒေသခံ90ကျော်ကိုဖမ်းဆီးတဲ့ဇူလိုင်16ရက်နေ့ကပဲလက်ပံရွာနဲ့ဘန်ပွေးထန်းစဉ်ကျေးရွာတွေမှာအရင်အချိန်ကမိရှုခဲ့တော့ကမလောင်ပဲကျန်နေသေးတဲ့အိမ်တချို့ကိုလည်းစစ်တပ်ကထပ်ပြီးတော့မိချိုသွားတယ်လို့ဒေသခံတွေကအခုလိုဆက်ပြောပါဗျ။အ
နီးနန်းရွာမှာရှိကြတဲ့လက်ပံကြီးရွာမှာနေအိမ်10လုံးခန့်ဗမွေးဆန်းစင်ရွာမှာနေအိမ်3လုံးခန့်တို့ကဝင်ရောက်ဖြည့်ဆည်းပြီးတော့ကြီးရွာအတွင်းမှာရှိကြတဲ့ကြက်ဒီဝတ်ဒီကိုလည်းပဲမတရားအားရမဖမ်းဆီးပြီးတော့ဒါတပ်ဖြတ်စားတောင်းနေကြတယ်ဟောဗျာ
အခုလိုဒေသခံတွေဖမ်းဆီးမှုနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမျိုးမရှိသလိုစစ်ကောင်စီပြောခွင့်ရကိုလည်းဆက်သွယ်လို့မရခဲ့ပါဘူး။ရမပင်မြို့နယ်ထဲမှာစစ်ကောင်စီတပ်တွေနယ်မြေရှင်းလင်းရေးပြုလုပ်မှုတွေကြောင့်ဘန်ပွေးကျေးရွာ၊လက်ပံကျေးရွာနဲ့ဘန်ပွေးထန်းစင်ကျေးရွာတွေအပါအဝင်အနီးဝန်းကျင်ကျေးရွာတွေမိရှုဖျက်ဆီးခံရတာဒေသခံတွေဖမ်းဆီးခံရတာတွေလည်းအများအပြားကြုံနေကြရပါတယ်။ဘန်ပွေးရွာမှာစစ်တပ်တွေတက်ဆွဲထားတာ9လကျော်နေပြီးတော့ဘေးပတ်ဝန်းကျင်ရွာတွေကဘေးလွတ်အောင်ပုန်းရှောင်နေကြသူတွေလည်းအခုချိန်ထိသူတို့ရဲ့နေအိမ်ကိုမပြန်ရဲကြသေးပါဘူး
။တမိုးရမတက်ဆွဲရတာ9လရှိပြီ။9လတောင်ကျော်ပါပြီ။ဆစ်ရှောင်တာတစ်နှစ်တောင်ပြီကနေပါ။ညာသူတို့ခဏခဏလာရင်ရှောင်တယ်။ခဏခဏလာရင်ရှောင်တယ်။အခု9လကျော်ကျော်ရှောင်နေတော့အကြာဆုံးတော့အချိန်ပဲ။အမေရောက်ရပြန်တော့လူသားတိုင်းချင်းဒီလိုပဲသုံးယူနေလူသားတိုင်းချင်းဖမ်းပြီးကျိုင်းနဲ့လည်ကြတော့ဘယ်သူမှလည်းဆွဲမဝင်ရောဖြစ်နေတယ်။
စကိုင်းတိုင်းရင်ပပင်မြို့နယ်တွေကတခြားနေရာတွေမှာလည်းစစ်ကောင်စီတပ်တွေရဲ့နယ်မြေရှင်းလင်းမှုတွေကြောင့်ဒေသခံတောင်းနဲ့ချီပြီးတော့ထွက်ပြေးနေကြရပါတယ်။လက်ရှိကမိုးရွာသည်ဖြစ်တဲ့အတွက်စစ်ပေးဆောင်ပြည်သူတွေဟာအဓိကနေရထိုင်ရေးအဆင်မပြေဖြစ်နေကြသလိုစားရေးသောက်ရေးအတွက်ရိတ်ခါနဲ့ဆေးဝါးမလုံလောက်မှုတွေကြောင့်အခက်အခဲတွေဖြစ်နေတယ်လို့ဒေသခံဒုက္ခသည်တွေကပြောပြကြပါတယ်။ဒီလိုတောင်းချီတဲ့စစ်ပေးဆောင်တွေအတွက်လုံလောက်တဲ့အကူအညီတွေကတော့အခုထိမရရှိကြသေးပါဘူး။ အနောက်မြောက်တိုင်းစစ်ဌာနချုပ်အခြေဆိုင်ရာမုံရွာမြို့ရဲ့ပတ်ပတ်လည်ဖြစ်တဲ့ရမပင်ပလဲချောင်းဦးမြင်းမူအရာတော်ဝက်လက်ရွှေဘူစတဲ့နေရာတွေမှာဒေသခံကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲတွေဖြစ်နေတာတနည်းဝန်းကျင်ရှိနေပါပြီ။ PDF ကာကွယ်ရေးတပ်တွေဟာခြေရွာတွေကိုအခြေဆိုင်ပြီးတော့အကြမ်းဖက်လုပ်ငန်းတွေလုပ်နေတယ်လို့စစ်ကောင်စီဘက်ကဆိုပြီးတော့နေမြေရှင်းလင်းရေးစစ်ဆင်မှုတွေတိုးလုံနေတာဖြစ်ပါရဲ့ရှင
်။စကိုင်းတိုင်းမှာဒေသခံတွေဖမ်းဆီးခံရတဲ့တဲ့တင်ကိုမဆူမြင့်မွန်တင်ဆက်ပေးသွားတာဖြစ်ပါလိမ့်။အခုဒီကမှာတော့မြန်မာပြည်တွင်းမှာကုန်စည်နှုန်းတွေဆက်တက်နေတဲ့တဲ့တင်ကိုတင်ဆက်ပေးချင်ပါသေးတယ်။ပြပခတ်သွင်းတဲ့အခြေခံစားတောက်ကုန်နဲ့လူသုံးကုန်တွေဈေးဆက်ပြီးတော့တက်နေတဲ့အကြောင်းလုပ်ငန်းရှင်တွေက VOA ကိုပြောပါတယ်အထူးသဖြင့်ဆေးဝါးအိမ်သုံး gas နဲ့စားအုံးစီလိုမျိုးအဓိကသွင်းကုန်တွေဈေးထက်တက်နေရကြောင်းပစ္စည်းပြက်လက်တာတွေလည်းရှိနေပါတယ်ဒီအကြောင်းရန်ကုန်ကပေးပွေသွင်းလောက်ကိုကိုစံကျော်ကပြောပြပေးပါမယ်ရှင
်ပြည်တွင်းမှာလုပ်ငန်းသုံးတွေအဓိကသုံးနေတဲ့စားအုံးစီဈေးကွက်ကိုထိန်းချုပ်ဖို့စစ်ကောင်စီဘက်ကကြိုးစားနေပေမဲ့အခုရပိုင်းထဲမှာစောင်းစီတပိတ်တော်ကို7,900ကျော်တိဈေးတက်လာပါတယ်။စီကုံတဲ့အတင်းအတဆင်စောင်းစီတပိတ်တော်ကို7,365ကျပ်နဲ့အထူးဈေးနှုန်းသတ်မှတ်ပြီးစစ်ကောင်စီကရောင်းချပေးနေပေမဲ့လူတလောက်ဝယ်လို့မရတာကြောင့်အခုလိုဈေးတွေတက်လာတာလို့မန္တလေးတိုင်းကစီနဲ့စီထွက်တီးနဲ့ဖြန့်ဖြူးနေတဲ့ကုံတဲ့လူဝါ VO ကိုပြောပါတယ်
။ဟုတ်တယ်တကယ်ပဲ9,750လေတပိတ်တော်ကို9,000ပြီးပေါ့။အဲ့ဒါကလက်တွေ့နေနေဈေးအာဟိုတောင်မှလူတလောက်မရဘူးပေါ့နော်ဒီလူမင်းကြီးကဥဒါခွဲနေရလေပုံသွားရင်ဆက်မရောင်းပြီးတော့ဒီလေးခွက်အနေနဲ့ကဒေါ်လာလေးခွက်လို့ပေါ့အခုအပြေမှာ2000ကျော်ပေါက်နေလို့စောင်းစီရလေဤလူလေးကအဲ့လိုလိုနဲ့မရောင်းလားရောင်းတယ်ရောင်းပြီးတယ်ရောင်းတယ်ခွေလို့ပေါ့ဗျာအဖြစ်ပေါ့ဗျာလက်တွေ့ဝင်ရတာကတော့အခု9,200လောက်ပေါက်သေးရှိတယ်မြို့ပေါ်မှာနေဒီပေါ်မှာဘူးပြီးတော့အဲ့ဒါပြင်းပြင်းလေးတဲ့
မီးဘိုကြောင့်တော့လုပ်ငန်းသုံး gas အရေးနဲ့ဆေးဝါးလိုမရှိမဖြစ်လွယ်တဲ့တွင်းကုန်တွေလည်းဒီအပိုင်းဈေးတက်နေပါတယ်။ဆေးဆိုင်တွေဆိုရင်မရှိမဖြစ်သုံးရတဲ့ဆေးဝါးတွေကလွယ်လို့ကြံတဲ့ပစ္စည်းတွေဝယ်ယူဖို့ခက်နေတာပါ။တချို့ဆေးတွေဆိုရင်ပစ္စည်းပြက်လက်ပြီးဝယ်လို့မရကြောင်းရန်ကုန်မြို့ကဆေးဆိုင်ပိုင်ရှင်တူက VO ကိုပြောပါတယ်။အခုနှစ်စာဆာလို့တွင်းကုန်တွေဈေးတက်ပြီးကုန်စည်နှုန်းတွေတက်လာတာကတော့ပြည်တွင်းမှာဒေါ်လာရှားပါးတဲ့ပြဿနာကြောင့်လို့လုပ်ငန်းရှင်အများစုကသုံးသပ်ပါတယ်။နိုင်ငံသားငွေရရှိဖို့အတွက်စစ်ကောင်စီဘက်ကနီလန်းမျိုးစုံအသုံးပြုနေပုံရတယ်လို့ပညာရှင်တချို့ကပြောပါတယ်။ပို့ကုန်ပို့ပြီးနိုင်ငံသားငွေပြည်တွင်းကိုပြန်ဝင်လာတဲ့ကုမ္ပဏီတွေကိုလိုင်စင်ပိတ်သိမ်းအရေးယူတာမျိုးတွေလုပ်ခဲ့တယ်လို့ဗဟိုဘဏ်ရဲ့နောက်ဆုံးထုတ်ပြန်တဲ့ညွှန်ကြားချက်မှာလည်းနိုင်ငံသားပိုင်ဆိုင်မှု35ရာခိုင်နှုန်းရှိတဲ့လုပ်ငန်းမှန်သမျှနိုင်ငံသားငွေစင်းတဲ့ငွေအလုံးကိုမြန်မာကျပ်ငွေနဲ့လဲပေးရမယ်လို့ပြောထားပါတယ်။နိုင်ငံသားငွေအထူးသဖြင့် American Dollar သုံးရမယ်တွင်းကုန်လုပ်ငန်းတွေကိုလည်းအထူးကုန်စည်တွေကလွဲလို့တခြားကုန်တွေမတွင်းဖို့ကန့်သက်ချက်တွေရှိနေပါတယ်မြန်မာပြည်ရဲ့လက်လောစီးပွားရေးအခြေအနေကခံမှန်းဖို့တောင်ခက်ခဲနေတယ်လို့လူမှုစီးပွားရေးပညာရှင်တူက VO ကိုပြောပါတယ
်သုံးသပ်မှုတော့မတော်တော်ခက်ပါပြောရမှာလဲဟိုကနာဒါတော့ဖြစ်နေတယ်ဟိုကြာဧပြီလတော့ခေတ်ကဘူးစိုးလာကြပြီ import license ကြောက်ဘူးမကြောက်ဘူးလို့ကြားတာလေအတူတူပါလေ essential ရောပါလေ essential ပါဓာတ်မြေဩဇာကိုဆေးလို့ဘာမှမကြောက်ဘူးလေဆိုတော်တော်များမရှိတော့ဘူးလားမသိဘူးဟန်ဆောင်နေရလားမသိဘူး
ဒီအပိုင်းထဲမှာကမ္ဘာလောင်စာစီစီအနည်းငယ်ပြန်ကျလာကြောင်းပြည်တွင်းမှာလည်းအနည်းငယ်ပြန်ကျသွားပါတယ်။ဒါပေမဲ့အရင်ခါထက်ဆိုင်ရင်73စီစီကအတော်လေးဈေးတက်နေရပါ။ပြည်ပက73စီကိုအဓိကသုံးနေရတဲ့နိုင်ငံပိုင်ပို့ဆောင်ရေးလုပ်ငန်းဖြစ်တဲ့ယထာပို့ဆောင်ရေးကလည်းလက်မှတ်ခတွေကိုမကြသေးခင်က80ရာခိုင်နှုန်းလောက်တိုးကောက်လိုက်ပါတယ်။နှစ်အတော်ကြာအောင်ဈေးမတက်ခဲ့တဲ့ယထာစီးနှင်းခတွေကအထွေထွေကုန်စည်နှုန်းတွေရောက်တက်ခဲ့ရတယ်လို့ရန်ကုန်ဘူတာကြီးယုံပိုင်ချုပ်က VOA ကိုပြောပါတယ်အရင်ကရန်ကုန်မန္တလေးရိုးရိုးလက်မှတ်တစ်စောင်ကို4650ကျပ်နဲ့ရောင်းချနေရကနေ8950ကျပ်ကိုတိုးပြီးရောင်းချလိုက်တာပါဒါက
ဈေးနှုန်းတွေပြတဲ့တွေကျွန်တော်မိလားထိုက်တဲ့အားလုံးကတက်ပြီးရပါယထာကနှုန်းကိုနည်းနည်းမြင့်လာတယ်ကျွန်တော်တို့မိတာအမြတ်မရပါဘူးခင်ဗျထိုက်တဲ့အားလုံးကတည်သေးတယ်လို့ဒါကျွန်တော်လက်မှတ်ကနှုန်းတော်ကိုပါတယ်ကနှုန်းတော်ကိုနည်းနည်းမြင့်နေတာဖြစ်ပါတယ်ကျွန်တော်မိသားမှာစတိုင်းလုံးဒီလုံးတိုင်းကြောင်းပါပါခင်ဗျ
ာပုဂ္ဂလိကရင်လိုင်းတွေဖြစ်တဲ့ရန်ကုန်မြို့တွင်းသွားလာနေတဲ့ဘတ်စကားတွေနဲ့တက္ကစီတွေလည်းစီးနှင်းခါတွေကိုတိုးယူနေကြတာပါကိုဗစ်နဲ့တကဘာလုံးဆိုင်ရာမတည်ငြိမ်မှုတွေကြောင့်အမေရိကန်ဒေါ်လာရဲ့တန်ဖိုးကဆက်တက်နေပြီးမြန်မာနိုင်ငံလိုတွင်းကုန်အခြေပြုနိုင်ငံတွေအတွက်ဒေါ်လာရှာပါမှုကကုန်စည်နှုန်းတွေတက်လာတဲ့အဓိကအကြောင်းရင်းတွေထဲကတစ်ခုဖြစ်တယ်လို့ပညာရှင်တွေကပြောပါတယ်ခင်ဗျာ
မြန်မာပြည်တွင်းကုန်စည်နှုန်းဆက်ပြီးတော့တက်နေတဲ့သတင်းကိုကိုစံကျော်တင်ဆက်ပေးသွားတာဖြစ်ပါတယ်။အခုတင်းလာညအတွက်သတင်းပေးပို့ချက်တွေအပြီးမကြခင်တင်ဆက်ပေးမယ်။ဒုတိယပိုင်းနိုင်ရေးဝက်မှာတော့သတင်းတောင်မှဆုစီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှဒီလိုပတ်စင်ကဏ္ဍတွေကိုနားဆင်ရှုစားကြရမှာဖြစ်ပါတယ်ရှင
်။ VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူရုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တနေ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Udelset 70B Asia Bin Juru Channel 103ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်ထောင်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူရုမိတ်ဆွေအရောက်လာခဲ့ပါပြီနော်။
မင်္ဂလာညချမ်းမှာတောတာရှင်များရှင် VW ကနေ2022ဇူလိုင်လ18ရက်တင်းလာနေညပိုင်းစီစဉ်နေကိုမဲခင်ပြည်အောင်ဇူမြို့တော်ဝါရှင်တန် DC ကနေလိုင်းထိုမီတာ19 kHz 15653ညလိုင်းထိုမီတာ25 kHz 11803ညလိုင်းထိုမီတာ32 kHz 9335တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေရဖြစ်ပါတယ်အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းဓာတ်ရိုက်ဝတ်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရမှာဖြစ်ပါတယ်စီဘွားရေးကဏ္ဍဘလော့ဂါရီပြောသမျှအစီအစဉ်တက်တက်ရောင်သတင်းလွှာမတိုင်ခင်မှာအခုရင်ဆုံးသတင်းတော်မတ်ဆူစီစဉ်ကိုတင်ဆက်ပေးချင်ပါသည်။လက်နက်ကင်ပရိဖခါတွေအတွက်မှာကလေးသူငယ်အရေးနဲ့ပတ်သက်လို့ခလတ်သမတ်ကအမည်မဲနာမည်ပြည့်စည်ရဲမှာမြန်မာနိုင်ငံကိုပါထည့်သွင်းလိုက်ပါသည်။မြန်မာကလေးငယ်တွေဟာနိုင်ငံရေးစီးပရိဖခါတွေရဲ့အကျိုးဆက်တွေကြားမှာရှင်သန်နေထိုင်နေရတာလည်းဖြစ်ပါသည်။ရန်ကုန်ကပေးပို့တဲ့သတင်းတော်မတ်ဆူကိုကိုသားညုံတင်ဆက်ထားပါတယ်ရှင်။
ကန်ဒူခါတွင်ကလစ်တင်ငယ်ရည်ရင်းနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂရဲ့အမည်မဲနာမည်ပြည့်စင်းမှာမြန်မာနိုင်ငံကိုပါထည့်သွင်းလိုက်ပါတယ်။အမည်မဲစင်းထည့်သွင်းခံထားရတဲ့မြန်မာနိုင်ငံကကလစ်ငယ်တွေမှာလက်နက်ကန်ပြိပခါရဲ့အကျိုးဆက်တွေကြားမှာနေထိုင်နေရတယ်လို့ကလစ်တင်ငယ်ရည်လှူရှားနေသူတွေကပြောကြပါတယ်။ဒီကြောင့်ရန်ကုန်ကနေပြီးတော့သတင်းတောက်မှတ်စုပေးပို့ထားပါတယ်။ကျွန်တော်သားညူပြောပြမှာပါ။မြန်မာနိုင်ငံတွင်ကလစ်တင်ငယ်တွေဟာပြိပခါတွေကြားတဲ့အခွင့်အရေးချိုးဖောက်ခံကြရပြီးတော့စစကဝါပြုမှုဆက်ဆံခံရရတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့နှစ်ပတ်လည်အစည်းအဝေးမှာဖော်ပြခဲ့တာပါကုလသမဂ္ဂအတွင်းမှုချုပ်ရဲ့ကလေးများနဲ့လက်နက်ကင်ပြပခဆိုင်ရာနှစ်ပတ်လည်အစည်းအဝေးမှာမြန်မာစစ်တပ်ဟာကလေးတွေပေါ်မှာကိုလက်အင်ကချူရင်းအောင်လှုပ်တာတတ်ဖြတ်တာအထမပြုကျင့်တာတွေကိုကျူးလွန်ထားတယ်လို့ဖော်ပြထားပါတယ်ပြီးခဲ့တဲ့တနင်္လာနေ့တုန်းကထုတ်ပြန်ခဲ့တဲ့အဲ့ဒီအစည်းအဝေးထဲမှာမြန်မာနိုင်ငံကိုအမည်မဲနာမည်ပြည့်စင်မှာထည့်သွင်းထားပါတယ်မြန်မာပြည်တွင်းစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းလက်နက်ကင်ပြိပခါဖြစ်ပွားတဲ့နေရာတွေမှာကလေးငယ်အတော်များများဟာလူခွင့်ရေးချိုးဖောက်ခံရတဲ့အပြင်စူးစူးဝါးဝါးပြုမှုဆက်ဆံခံရတာတွေရှိနေတယ်လို့ကလေးတွေငယ်ခွင့်ရေးလှူရှားသူရှင်းနေတူကဗီဒီယိုကိုပြောပါတယ်
။ကျွန်တော်အဖေကအန်ကွန်ဖစ်ပေါ့နော်ဒီဗီဒီယိုခေါ်ရတာအဲ့ဒါကတော့ကျွန်တော်တူးလုံနေတာတွေကတော့ကျွန်တော်ဒီလက်နက်ကင်ပြိပခါချီမှာဖြစ်ပွားတဲ့နေရာမှာတော့တော်တော်များဖြစ်နေတယ်ပေါ့နော်ဒီလိုတူးလုံခံတာများတယ်ပေါ့လေကလေးတွေတက်ဆွဲကြတဲ့ကိစ္စရှိတယ်။နောက်တစ်ခုကတော့ဒီကလေးတွေကိုဒူသားချင်းစာနာမှုကူညီပေးဖို့ဆိုရဲထောက်ပံ့ပေးဖို့ဆိုတာပါတယ်အဲ့ဒီအဲမှာအဲ့တော့ကျွန်တော်ခေါ်တော့ဒီ state great violation ပေါ့နော်ဒီလိုချုပ်ဖော်မှုထောက်ရပေါ့အဲ့ဒီမှာပါတဲ့ဒီဒူသားချင်းစာနာမှုကူညီပေးရတဲ့ပတ်သက်တဲ့ဟာမှာလည်းကလေးတွေကအဲ့ထောက်ပံ့နေမရဘူးတော်တော်များများကိုအဖြစ်တော့ခံရတဲ့ကိစ္စတွေပြီးတဲ့အခါကျရင်တက်ခံရတဲ့ကိစ္စတွေသင်ရအတမှာဖမ်းဆီးခေါ်ဆောင်ခံရတဲ့ကိစ္စတွေဒီနှိမ်ပယ်နှိမ့်ဆဲတဲ့ကိစ္စတွေတဲ့ဒီဟာကြီးကကျွန်တော်တော်များဟိုဖြစ်ပွားနေပေါ့နော်
ကလေးငယ်တွေပေါ်မှာအခွင့်အရေးချိုးဖောက်မှုအများဆုံးကျူးလွန်တာကစစ်ကောင်စီတပ်ဖွဲ့ဝင်တွေဖြစ်တယ်လို့လည်းပြောပါရတယ်။ဒါ့အပြင်အသက်မပြည့်တဲ့ကလေးတွေကိုတပ်သားဖြစ်စုဆောင်းတဲ့အထက်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ဆက်အနာသိမ်းပြီးတဲ့နောက်ဒေသအသီးသီးမှာဖွဲ့စည်းလာကြတဲ့ဒေသခံကာကွယ်ရေး PDF တပ်ဖွဲ့တွေလည်းပါဝင်တယ်လို့ကလေးငယ်အခွင့်အရေးရှင်းနေကပြောပါရတယ်
။ဟိုကလေးတွေပေါ်မှာဘလူကကျူးလွန်တာများလဲဆိုတော့စကားစားဘက်ကနေမှကျူးလွန်တဲ့ဟာတွေကပုံများတယ်။စကားစားပြီးကျူးလွန်တဲ့ဟာတွေကတက်ဖြတ်တဲ့ကိစ္စအနေနဲ့ဆိုင်တဲ့ဟာတွေမတရားဖန်ဆီးတဲ့ကိစ္စအပြင်တစားကံဖန်ဆီးတဲ့ကိစ္စကလေးတွေကိုထောက်ထားတာမရှိဘဲနဲ့မတရားဖန်ဆီးတာကိုပူဇော်ခြင်းဆန္ဒမှုကူညီမပေးနိုင်ဘူးကိစ္စအဲ့ဒီဟာမျိုးတွေမှန်တယ်များကိရိယုံတို့ကြောင်းတော့မှစစ်သားတွေရှိလို့များတမ်းမင်းကိုကြောင်းနေတဲ့တိုက်တယ်နော်စီးလုံလည်းပြစ်တယ်ပြည်တွင်းနေရာမှာသူကစခန်းမှာတားတယ်ဆိုတာမျိုးတွေကအများကြီးကျူးလွန်တာနော်စကားစားပြီးအများဆုံးကျူးလွန်တာတော့တွေ့ရတယ်တခုထူးခြားတာပါဖြစ်လဲဆိုတော့ဒီအခုတိုက်ပွဲဝင်နေတဲ့နော်တချို့လက်နက်ကင်ထားတဲ့အဖွဲ့တွေမှာအသက်မပြည့်သေးတဲ့ကလေးတွေကဒီလက်နက်ကင်ထဲမှာပါနေတာကိုကျွန်တော်သိထားမိတယ်ဖြစ်နိုင်တော့အဲ့ဒါလက်နက်ကင်ထားတဲ့ညီတိအဖွဲ့မဆိုကလေးတွေကိုစုဆောင်းလို့မရအောင်တပ်သားအနေနဲ့စုဆောင်းလို့မရအောင်ပေါင်းခွင့်ပေးလို့မရအောင်ဘာဖြစ်လို့ဆိုကလေးတွေဘောသူဖြစ်စေမသူဖြစ်စေအဲ့ဒါကိုတော့ကျွန်တော်ကဟိုတားဆီးပေးရမှဖြစ်တယ်ပေါ့နော်
လက်နက်ကင်ပြပခဖြစ်ပွားတဲ့နေရာတွေမှာကလင်းငယ်တွေဟာသူတို့ရဲ့အခွင့်အရေးတွေချိုးဖောက်ခံရပြီးတော့လူသားချင်းစာနာမှုအကူအညီတွေရနိုင်ဖို့ဟာလဲအလံဝေးနေတယ်လို့ကုလသမဂ္ဂအစီအစဉ်ထဲမှာဖော်ပြပါရတယ်။မြန်မာနိုင်ငံတွင်းစစ်တပ်အာဏာသိမ်းမှုအပေါ်ကျောင်းသားလူငယ်တွေဥဆောင်တဲ့ဆန္ဒပြမှုတွေဟာတနင်္ဂနွေလုံးမှာကြေကြေပြန့်ပြန့်ကိုဖြစ်ခဲ့တာပါ။ဒီဆန္ဒပြမှုတွေကိုစစ်တပ်ကအကြမ်းဖက်နှိမ်နှင်းခဲ့တဲ့နောက်ပိုင်းဆန္ဒပြလူငယ်အတော်များများဟာလက်နက်ကင်အဖွဲ့အစည်းတွေတဲကိုရောက်သွားပါရတယ်။ဒီအခြေအနေမျိုးမှာကလေးတငယ်တွေလက်နက်ကင်တပ်တွေတဲရှိနေတဲ့အပေါ်နှစ်ဖက်စလုံးကစောင့်စည်းလိုက်နာစရာတွေရှိမယ်လို့ကလေးတငယ်အခွင့်အရေးလှူရှားနေသူတူကမှတ်ချက်ပေးပါရတယ
်။အဲ့ဒါကဟိုဘက်ကတစ်ဖက်တည်းတော့မဟုတ်ဘူးနော်။တချို့နယ်တွေမှာဒီဦးရရဲ့တစ်ထက်မှာလည်းဒီကိန်းဆိုးကြတွေရှိနေတယ်။နောက်ပြီးတော့အခု PDF ပြည်ထဲမှာလည်းတချို့ဒီလိုဆိုခြိုင်းနေရှိနေသေးတာပဲ။ဆိုတော့နှစ်ဖက်စလုံးမှာလည်းရှိနေပါရဲ့။ဒါရီကနှစ်ဖက်ကလိုက်နာဖို့လိုမယ်လို့တော့ပြောချင်ပါလေ။ဟိုတကယ်တမ်းကျွန်တော်တို့မြေပြင်မှာ on ground တွေ့နေရတာတော့လေ။ policy maker တွေရောစိတ်ခူတာတွေကတကယ်တမ်းလက်တွေ့မှာကြတော့ကလေးတွေရဲ့အခွင့်အရေးတွေအခွင့်အလမ်းတွေကို implementation လုပ်ပေးဖို့အပိုင်းမှာအုံပေးပါရီအရပဲတွန်းနေကြတယ်လက်တွေ့ချီရောက်တဲ့အကောင်အထည်ပေါ်မှုတွေအားနည်းနေတာတော့လက်တွေ့ပါပဲ
တဝဲခိုင်လောင်းလုံမြို့နယ်ဝီဒီကြီးရွာမှာလဲဇူလိုင်လ9ရက်ပြီးခဲ့တဲ့စနေနေ့တုန်းကစစ်ကောင်စီသတင်းပေးလို့ဆွဆွဲခံရသူကိုဝင်ရောက်ပစ်ခတ်ခဲ့တဲ့ဖြစ်စဉ်မှာအသက်9နှစ်အရွယ်တူမဖြစ်သူတနက်နေ့ပစ်ခတ်ခံရလို့သိဆုံးခဲ့ပါတယ်ဒေသခံပြည်သူ့ကော်မတီတပ်ဖွဲ့တွေကတော့ဒီပြစ်ခတ်မှုမှာသူတို့အဖွဲ့ပါဝင်ပတ်သက်တယ်လို့ဝန်ခံပေမဲ့တနက်နေ့အပြစ်ခံရတဲ့ကလေးငယ်ဟာစစ်ကောင်စီကြောင့်အချိန်မီကုသမှုမခံယူရလို့သိဆုံးခဲ့တာလို့တုံ့ပြန်ထားပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းနိုင်ငံရေးနဲ့လူမျိုးရေးအခြေအနေတွေကြောင့်တချို့ဒေသတွေမှာစာတင်ကျောင်းတွေပြန်မဖွင့်နိုင်သေးပါဘူး။ချင်းပြည်နယ်နဲ့စကိုင်းတိုင်းဘက်ကစစ်ပွဲတွေကြောင့်ကျောင်းမသွားနိုင်တဲ့မြန်မာကလေးတွေဟာအိန္ဒိယနဲ့ဇက်မီဇိုရန်ပြည်နယ်တွေကိုနေတိုင်းထွက်ခွာနေကြရတယ်လို့ချင်းရက်ဖက်အဖွဲ့တွေက view ကိုပြောပါတယ်။မီဇိုရန်အစိုးရရဲ့အကူအညီနဲ့ချင်းတုခတဲ့ကုညီကေစိအဖွဲ့တွေကမြန်မာကလေး2000ကျော်ကိုထောက်ပံ့ထားတာဖြစ်ပြီးတော့နောက်ထပ်လည်းကလေးတွေရောက်လာနေကြတယ်လို့ချင်းရက်ဖက်အဖွဲ့တွေကပြောပါတယ်။ကလေးငယ်တွေမှာစာသင်ကြားနိုင်ဖို့ဘာသာစကားအခက်အခဲကလည်းအတားအဆီးဖြစ်နေပါတယ်။ဖျားကျောင်းငှားရမ်းပြီးတော့မြန်မာသင်ယူနယ်ပဲသင်ကြားပေးနေတဲ့စာသင်ကျောင်းမှာတော့ကလေးငယ်100လောက်ရှိပြီးတော့အဲ့ဒီကလေးငယ်တွေဟာနေတိုင်းပဲအိန္ဒိယမြန်မာနယ်စပ်ကိုဖြတ်ပြီးတော့ဆလာသင်ကြားရတယ်လို့မီဇိုရန်ပြည်နယ်လွန်ဂလယ်မြို့ကမြန်မာ Refugee Relief Committee ရဲ့ဦးဆောင်ညွှန်ကြားရေးမှူး Slide Charlie Cap ကပြောပါတယ
်။သူ့ရွာမှာသူမြန်မာတောင်းဆိုနယ်ကိုတက်ခင်ကြတာလေ။မြန်မာမြန်မာတောင်းကတချို့နေရာမှာဖွင့်ထားတယ်ဆိုသူတို့မှအဲ့မှာတွားခင်ကြတာလေ။ခက်ခဲတာရှိတယ်။အတော့ကကျွန်တော်တို့ကဖြစ်နိုင်လို့ရှိရင်ဒီမှာနေရာရှိတော့ Refugee တွေအကုန်လုံးတစုထဲမှာထားရင်တော့အကြောင်းတကြောင်းလို့ဒီမှာအဲ့လားပြည်ဆိုတော့ဒါပေမဲ့ကျွန်တော်တို့ကလည်းနေရာကမတတ်နိုင်ဘူးလေနော်။ကိုယ်ဆိုလိုရဲသူတို့ရွာသွားမှာပဲနေကြတာပေါ့ကြွားမှာပဲတက်တူတက်တယ်တချို့မတက်ဘူးပေါ့အကြောင်းကသူကဘာသာစကားဖြည့်ဖြည့်မှုတောင်းလေ
ကယောကဘီစီဝါရီနဲ့နိုင်ငံရေးအစတဲ့ပြည်တွင်းပြည်ခါတွေကြားမှာကလေးငယ်တွေမှာသူတို့ရဲ့အခြေခံရပိုင်ခွင့်တွေကိုပါဆုံးရှုံးနေရပါတယ်မြန်မာနိုင်ငံမှာကလေးသက်တမ်းကျော်ကကလေးလုံသားဖြစ်နေလောက်ကန်နေရပြီးတော့တဝက်လောက်ကအနေရရှိတဲ့လုပ်ငန်းခွင့်တွေမှာနေတိုင်းလုပ်နေကြရတယ်လို့ ILO ကလည်းထုတ်ပြန်ထားပါတယ်ဒါအပြင်လက်နက်ကင်ပြပခကြောင့်နေရာစွန့်ခွာထွက်ပြေးကြရတဲ့ဒုက္ခသည်တွေတဲ့ကလေးငယ်တွေအတော်ပါဝင်နေပြီးတော့မိုးရသည့်ကာလမှာသွေးလွန်တုပ်ကွေးနဲ့ဝမ်းပြက်ဝမ်းလျှောဖြစ်တာတွေလည်းကြုံတွေ့ခံစားနေရပါတယ်။ဆက်နာသိမ်းပြီးတဲ့နောက်ပိုင်းလက်နက်ကင်ပြပခတွေအတွက်မှာကလေးငယ်တွေသေဆုံးခဲ့ကြသလိုမတရားဖမ်းဆီးချုပ်နှောင်ခံရတာဒဇဂန်ဖြစ်တဲ့ဖမ်းဆီးခံရတာတွေလည်းအများဆုံးကြုံတွေ့နေရတယ်လို့ကလေးအခွင့်အရေးလှူရှားသူတွေကပြောပါတယ်။ဒီလိုအခြေအနေတွေကြောင့်လဲကလေးငယ်တွေရဲ့အခွင့်အရေးနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံဟာအမည်မဲစီးရင်မှာထည့်သွင်းခံရတဲ့အကြောင်းဒီတစ်ပတ်သတင်းတော်မှတ်စုအစီအစဉ်ကနေတင်ဆက်လိုက်ပါတယ်။ကျေးဇူးပါတယ
်။မြန်မာကလေးသူငယ်တွေအရေးကြီးသတင်းပတ်ရက်သတင်းတော်မှတ်စုအစီအစဉ်ကိုကုသညုံတင်ဆက်ပေးကြတာဖြစ်ပါတယ်။ VOA ကနေဒီရေဒီယိုအစီအစဉ်တွေကိုဝါရှင်တန်ဒီစီမြို့တော်ကနေထားရထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးချင်ပါတယ်။ကုန်ကျန်းနဲ့ကုန်ထုတ်လုပ်မှုစရိတ်ဈေးစကားကတက်လာပြီးတော့ဝယ်လိုအားကျတာနဲ့ရင်းဆိုင်နေရတဲ့မြန်မာပြည်တွင်းမှာအသေးစားနဲ့အလတ်စားစီးပွားရေးလုပ်ငန်းတချို့ကတော့လုပ်ငန်းဆက်လက်ရှင်တန်ရေးအတွက်ကြိုးပမ်းနေကြပါတယ်။ဒီစီးပွားရေးအတွက်စီးပွားရေးကဏ္ဍမှာမတ်တင်ကြီးထိုက်တင်ဆက်ထားပါတယ်ရှင်။
စိုက်ပျိုးထုတ်လုပ်ရေးကနေကော်ဖီတစ်ခွက်ထွက်လာတဲ့အချိန်တနေရာထဲမှာဝန်ဆောင်မှုပေးနေတယ်လို့ပြောလာသူကတော့ Coffee Cabell လုပ်ငန်းရှင်ကိုမျိုးသက်ထွန်းဖြစ်ပါတယ်။အရေးသွေးမြင့်နိုင်ဖို့နောက်ဝန်ထမ်းတွေအတွက်အလုပ်အကန့်ခွင့်လန်းပို့ပြီးတော့ခိုင်မာစေဖို့ရည်ရွယ်ပြီးလုပ်နေတာလို့သူကပြောပါတယ
်။ဒီခြံအားလေးမှာဟို Coffee ခွက်ရတဲ့အချိန်ကျွန်တော်တို့တနေရာထဲမှာလုပ်ပြီးတော့လုပ်တယ်လုပ်ပြီးတော့ဒီ ီကိုလမ်းလေးကိုပဲကျွန်တော်တို့ knowledge ရတွေလည်းဒီကကြက်ကြက်ဒီမှာသင်ကြားပေးနိုင်တယ်။အဲဒါဒီဒီပိုင်းကိုလည်းကျွန်တော်တို့ဟိုဥသာပေးတဲ့အပိုင်းလည်းဖြစ်သွားတာပေါ့။ကျွန်တော်တို့ကအဲဟာကိုဥတီသွားတယ်။ဒီဥသာဥတီရဲ့အလျောက်ကကျွန်တော်တို့ဟိုတကယ်ပေါ့ဒီခေတ်အခြေအနေကတိုးတက်ကြောင်းလည်းဖြစ်လာတဲ့အခြေအနေမျိုးဆိုရင်ကျွန်တော်တို့ဒီအကြီးဒီပိုင်းကိုချုပ်ရင်းအဖြစ်နဲ့ကျွန်တော်တို့လုပ်ငန်းကိုလည်းရည်ရှိရပ်တည်သွားနိုင်တယ်လို့ညွှန်မှန်းထားတာပေါ့နော်။
ကပီးယောဂာနဲ့နိုင်ငံရေးအခြေအနေအခက်အခဲကာလအတွင်းလုပ်ငန်းနယ်ပယ်အသီးသီးမှာအလုပ်အကိုင်းတွေဆုံးရှုံးကြရသလိုပဲကိုမျိုးသက်ထွန်းတို့လည်းအလားတူကြုံတွေ့ကြရပါတယ်။မရှိမဖြစ်ဝန်ထမ်းတွေဆက်လက်ထားရှိနိုင်ရေးစီမံခန့်ခွဲနိုင်ဖို့လုပ်ငန်းရှင်တွေအခက်တွေ့ကြပါတယ်။ Coffee Couple လုပ်ငန်းရှင်ကိုမျိုးသက်ထွန်းဘယ်လိုဆောင်ရွက်နေပါသလဲ
။ Okay ခင်ဗျာ။ဟိုအခက်အခဲကတော့ပိုပြီးရှိတာပေါ့နော်။ကျွန်တော်တို့အရင်ကဆိုရင်ဟိုတိုင်းကစီပေါ့နော်တိုင်းကစီဟိုတစ်ထောင်ကျွန်တော်တို့လောက်ဝန်ထမ်းလေးကိုတစ်ထောင်ပေးရပေါ့အခုဆိုရင်တစ်ထောင်နဲ့မရတော့ဒီနေ့သာ2000ပေးရတဲ့နေသားဖြစ်သွားတာပေါ့အဲအဲ့လိုဟာမျိုးတွေများလာတယ်နောက်တစ်ခုကကျွန်တော်တို့ဒီပေါ့ဝန်ထမ်းလေးကိုဟိုအမှန်ဆိုရင်ဘယ်နှလားမှာဆိုကျွန်တော်လာတာတူအောင်နဲ့အဲဒါလေးတွေရှိရပေါ့နော်ဒီလိုဟာမျိုးတွေကျွန်တော်တို့ရှိတယ်သို့တော်လည်းကျွန်တော်တို့ဟိုအရင်ကတည်းကပို့ပြီးတိုးပေးနိုင်ဖို့အားနေသွားတယ်။နောက်ပြဝန်ထမ်းအရေးကပေါ့ကျွန်တော်တို့ဒီတိုးဒိတ်ဒေတာပေါ့နော်ဒိတ်ဒေတာညှော်နေရတယ်လည်းရှိရပေါ့ဟိုသို့တော်လည်းပဲချန်လီမှာတက်တော့ကော်ပီပြီးရသည်ဖြစ်တဲ့အတွက်ထုတ်လုပ်တဲ့ရသည်လည်းဖြစ်နေတဲ့အတွက်မရှိမဖြစ်ဝန်ထမ်းလေးကိုတော့ကျွန်တော်တို့စက်ပြီးတော့ထိန်ထားရတာပေါ့နော်အဲခုနကလာတာပိုင်ဆိုင်ရတွေပါလေပုံမှန်လည်းပဲပြီးနေအောင်ဟိုတချို့တခါလေးကြရင်လည်းရှိပြီးသားကုန်ရံကိုထုတ်ရအောင်ရတာပေါ့အဲသူတို့မကိုက်ပြီပဲလေဒီကုန်ရံလေးနဲ့ပြင်ကြည့်အောင်ဟိုကျွန်တော်တို့လုပ်ငန်းလေးလည်းပတ်လို့ရအဲဒီလိုဟာမျိုးပေါ့ကျွန်တော်တနည်းကရှိထားတဲ့ကုန်ရံမရောင်းရလို့ဆိုလည်းအဲ့လိုကုန်ရံရောင်းပြီးတော့ပြီးချင်ရတဲ့ဟာတွေတော့ရှိဟုတ်ကဲ့
73စီဈေးတက်တာနဲ့လျှက်စင်ပြီးပြတ်တောက်မှုတွေဟာလည်းစီးပွားရေးလုပ်ငန်းရှင်တွေအခက်အခဲတစ်ခုထပ်တိုးစေပါတယ်73စီဈေးတက်တာနဲ့အတူတည်ယူပို့ဆောင်ရေးဈေးရိတ်စကားကတက်လာတာပါဒါပေမဲ့လည်းတပိုင်းတနိုင်စီးပွားရေးလုပ်နေသူတူကတော့တည်ယူပို့ဆောင်ရေးဈေးရိတ်စကားတက်တာစီဖို့နီးလန်းရှာပြီးလုပ်နေတယ်လို့ပြောပါတယ
်ဟုတ်တယ်မှာစီးပွားရမှာရောဒီဟိုဗိုလ်တန်ဆာခရေးဈေးတက်လာတာမဟုတ်တန်ဆာခရေးတက်တယ်ဆိုအဲဒါပေမဲ့ဦးဟောတော့ဒီစီးလူရောက်ဒီမှာ70ယောက်ဆက်လောက်ကိုပေါင်းပြီးတစ်ခါရေးပို့ပါဆိုတော့အရင်ကြီးမရှိပါဘူး
73စီဈေးတက်တာကြောင့်တွက်ချင်မကိုက်ဖြစ်ကြရသူတွေထဲမှာအငှားရင်မောင်းတွေလည်းပါပါတယ်။ရန်ကုန်မီတာတက္ကစီရင်မောင်းများအသင်းကကုထုခန့်အောင်က VOA ကိုအခုလိုပြောပါတယ်
။ဒီလိုမျိုးမြင့်တက်လာတဲ့ကြတော့ကိုရှာသမ ्या အခုလို့ပဲအစီအစီတွေလည်းရောက်နေတော့ဒီလေးမနဲ့ဖြစ်တဲ့ဆိုင်ကြီးကြီးဒီလေးဆိုရင်1930ခန့်ခုံးတက်သွားတယ်ဗျာ။အရင်တော့ဆိုရင်ကျွန်တော်တည်းကို5000လောက်ကြာပြီပေါ့5000လောက်ဆိုရင်စီးရအများဆုံးကုန်က1000-2000ဆိုရအလုံးလုံးပေါ့အခုကျတော့ကျွန်တော်တို့5000ကြာတယ်ဆိုစီးရ2000ဝယ်လောက်ဖြစ်သွားပြီအုံနာကြီးနှုတ်လိုက်တဲ့ဆိုရင်ကိုတော်ကဘာမှမရှိတော့ဘူ
းတက္ကစီငှားစီးသူလည်းနည်းလာတာလို့ကိုထူးခန့်အောင်က VOA ကိုပြောပါတယ်ကိုထူးခန့်အောင်တို့လိုဝန်ဆောင်မှုလုပ်ငန်းတွေအတွက်တင်မဟုတ်ပါဘူးစားတော့ကုန်ထုတ်လုပ်ငန်းတွေမှာပါအဝယ်ကျလာပါတယ်တပိုင်းတနိုင်စားတောက်ကုန်ထုတ်လုပ်ငန်းရှင်အမျိုးသမီးကအခုလိုရှင်းပြပါတယ
်။အဲ့လိုစားသုံးသူအနေနဲ့ကျတော့ကိုယ်ကပုံမှန် 5000 ရောင်းနေတဲ့ကုန်စည်တစ်ခုကို 6,800 နဲ့ရောင်းတာဆိုပြီးတော့မှအဲ့လိုမျိုးဖြစ်လာတယ်။အဲ့6,800ဆိုရင်လည်းဝယ်ဒီကဝယ်လို့ဆိုရင်မှ10ရောက်ဝင်တယ်။အခုဆိုရင်3000လောက်ပဲဝယ်နိုင်တော့မယ်။အဲ့ဒါမျိုးမျိုးချစ်တက်လာတယ်လူဒီမောင်ငွေရှိဖြစ်လာတာလေ
။ကုန်ချမ်းစစ်တက်နောက်ထုတ်လို့မဟုတ်ကုန်ချမ်းစစ်မြင့်တက်လာပြီးတစ်ဖက်မှာဝယ်လို့အကကျလာတယ်လို့စားတောက်ကုန်ထုတ်လုပ်ငန်းရှင်တွေကရှင်းပြပါတယ
်။အကုန်တင်းတော့အကုန်အတက်ကျတွေများလာတယ်လည်းရှိလာတယ်ပေါ့။ကျွန်တော်တို့ဒီကုန်တန်းပိုင်းဆိုင်ရာတွေကအရန်ထိုးတက်လာပြီးမြေဟိုခေကွက်နော်ဝယ်လို့အနည်းလာတဲ့အနေအထားမှာတော့ရှိတာပေါ့။
အခုကျတော့ငားကလည်းတင်းမှာငားချလာတဲ့ဆက်တော့သူကအဲ့လိုဟိုခက်တလောက်နေရတော့ဥမာ3လောက်ခက်တယ်တကယ်ကြီးလာတော့မကြည့်ရလာရင်ဒီကနေ့နှစ်ကြီးတွေကဒီဒီဘိုးကတက်ကုန်နေတော့သူကမဟုတ်ဘူးဒီတော့ကဒီတုံးကြီးကြီးတွေကတုံးကြီးချက်နေတော့သူတကယ်ရောက်တက်တာမျိုးနော
် Coffee Cup လုပ်ငန်းရှင်ကိုမျိုးသက်ထွန်းတို့လိုပြည်တွင်းအသေးစားအလတ်စားလုပ်ငန်းရှင်တွေကတော့အခက်အခဲတွေရှိပေမဲ့လည်းအနာဂတ်ကိုအကောင်းမြင်မျှော်လင့်ချက်ထားပြီးဝန်ထမ်းတွေအတွက်ရောလုပ်ငန်းအတွက်ပါအကောင်းဆုံးကြိုးစားနေတယ်လို့ပြောကြပါတယ်ရှင
်ဟိုကိုဝန်ထမ်းနဲ့ကိုအလုံးနဲ့အချိန်မှန်လည်းပတ်နိုင်အောင်နောက်တစ်ခုကကျွန်တော်တို့ကစိုက်ပျိုးရေးဘက်မှလည်းပါနေတော့စ ိုက်ပြေးပကခုချိန်ကပေါ့နော်ယာဒီကော်ဖီယာဒီချိန်လည်းဖြစ်တဲ့အတွက်ကြောင့်ထုတ်လုပ်တဲ့အတိုင်းကိုဥသာပေးနေရတဲ့ကာလလည်းဖြစ်တာကြောင့်ကုန်ကျန်းကိုပဲအဓိကထားပြီးထုတ်လုပ်နေရတဲ့အနေအထားမှရှိရပါဘူ
းအဓိကတခြားလူသုံးပုံပစ္စည်းကိုပဲအစားတောက်ဖြစ်နေတဲ့ခါကြောင့်အစားတောက်ကတော့တခြားဟာတွေဆိုင်နေလေဒီလိုင်းကလေအစားတောက်လေးကတော့ဝယ်စားနေကြပြီလားဆိုတော့အစားတောက်လေးကတော့ရောင်းနေနေတော့အစားတောက်ဖြစ်နေတဲ့အတွက်အရောင်းလေးကတော့ဆိုင်းတော့မကွာဘူးလေဒါနဲ့ကျွန်တော်တို့အမြတ်မြတ်တဲ့အမြတ်နည်းလာတာပေါ့နော်အရင်ကပုံပြီးများလာတယ်မြတ်ကနည်းလာတယ်အဲ့လိုမျိုးဖြစ်နေလို့ရှိနေမှာသူသွားနေရပြီတော့ဒီချက်တက်တက်ပါရင်မလုပ်အောင်လည်းမှန်းတော့တော့မပြောတတ်ဘူးနော်
မန်တကြီးထိုင်းစီစဉ်တင်ဆက်ထားတဲ့စီးပွားရေးကဏ္ဍကိုနားဆင်ကြည့်ရှုခဲ့ရတာဖြစ်ပါသည်။ VOA ညာပိုင်းရေဒီယိုရုံးတန်စီစဉ်ကနေအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးနေတာဖြစ်ပါသည်။ကျမတို့ခုတင်ဆက်ပေးနေတဲ့ရေဒီယိုရုံးတန်စီစဉ်တွေအပြင်ရုံးမြင့်တန်ကြား TV အစီအစဉ်တွေကို VOA ရဲ့ YouTube စာမျက်နှာနဲ့ VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာထုတ်လွှင့်နေချိန်နဲ့တပြိုင်နက်တပြေးညီတိုက်ရိုက်ကြည့်ရှုနားဆင်နိုင်ပါလိမ့်ရှင်။အခုတစ်ခါမှာတော့ Blogger ရေပြောသမျှအစီအစဉ်ကိုတင်ဆက်ပေးချင်ပါသေးတယ်။ဂျပန်နိုင်ငံကအသက်80ကျော်အရွယ်ဗကြီဆရာဖိုးဖိုးတယောက်ကအွန်လိုင်းပရိသတ်တန်းခွဲလောက်ရှိနေပါတယ်။ဗကြီကိုဘယ်လိုဆွဲရလဲ၊စီးရောင်တွေကိုဘယ်လိုချေရလဲဆိုတာကို YouTube ပေါ်ကနေတင်ပြရင်းကနေ YouTube Star တယောက်ဖြစ်လာတဲ့ဒီဗကြီဆရာ Harumichi Shibasaki အကြောင်းကိုမက်ဆူရင်မွန်က Blogger ပြောသမျှစီစဉ်မှာစီစဉ်တင်ဆက်ထားပါတယ်ရှင်။
ကျောင်းရဆောင်ဗီဒီယိုတွေကိုကြည့်လို့ရတဲ့ YouTube ပေါ်မှာဂျပန်နိုင်ငံကဗကြီဆရာတယောက်ရဲ့ YouTube Channel ကို Subscribe လုပ်ပြီးတော့ကြည့်တဲ့သူတသန်းခွဲနေပါရှိပါတယ်။ဗကြီဆရာဗကြီတင်တာမဆမ်းပေမဲ့အခုလိုကြည့်သူတသန်းခွဲကိုဆွဲဆောင်ထားတဲ့ YouTuber ဗကြီဆရာကအသက်85နှစ်အရွယ်ဖြစ်နေတာကြောင့်ထူးနေတာပါ။ဗကြီဆွဲနည်းကိုအခြေခံကစပြီးတော့ပညာသားပါပါဆုပ်ချက်ကိုဘယ်လိုဆွဲရလဲ၊ဆေးရောင်ချဲရလဲဆိုတာကိုဗကြီဆရာဖိုးဖိုး Harumichi Shibasaki ကတင်ပေးနေပါတယ်။သူတင်ပြပေးနေတာတွေကိုအင်္ဂလိပ်လိုပါစာရန်ထိုးရှင်းပြတဲ့အတွက်သူ့ရဲ့အွန်လိုင်းပေါ်ကဗကြီဆွဲနီး YouTube Channel ဖြစ်တဲ့ Water Color by Shibasaki ကိုကြည့်သူကဂျပန်လူမျိုးတွေတည်းမဟုတ်ဘဲတကဘာလုံးမှရှိနေပါတယ်။လွန်ခဲ့တဲ့5နှစ်အသက်80မှစပြီးတော့ဗကြီဆွဲနီးကို YouTube ပေါ်မှာဗီဒီယိုစတင်ရာကနေအခုလိုကဘာတဝမ်းကပရိသတ်တသန်းခွဲအထိများလာတာကိုဗကြီဆရာဖိုးဖိုး Harumichi Shibasaki ကိုယ်တိုင်ကအံ့ဩနေပါတယ်
။いや意外ですよ。だって僕の子供の頃は
アタコンセマ YouTube スターလို့ပြောခံရတာအံ့ဩစရာတကယ်ကောင်းပါတယ်ကျွန်တော်ငငယ်ကားဆို TV တောင်ရှိခဲ့တာမဟုတ်ဘူးဗ
ျ Water Color by Shibasaki YouTube video တွေအတွက် tripod ရဲ့ smartphone ရဲ့အလေးရောင်ကောင်းကောင်းရဲ့တုံးပြီးတော့သူတယောက်ထဲတင်ဆက်ပေးနေပါတယ်အသက်80ကျော်ဖိုးဖိုးဖြစ်ပေမဲ့ Instagram TikTok နဲ့ Twitter တို့ကိုလည်းအသုံးပြုပြီးတော့ video တွေတင်နေပါတယ်ကဘာကြီးကိုကိုရက်ဖြန့်ဆက်သွယ်နိုင်တာကသူ့အတွက်အိမ်မက်တစ်ခုလိုပဲလို့ဗကြီဆရာကြီးကပြောပါတယ
်そんな時代から思うとこんな時代来るとは想像だにできなかったです
အဲ့ဒီခေတ်မှာကြည်ပင်းလာသူတရားအုံနေနဲ့ကမ္ဘာနေရာစုံကလူတွေချိတ်ဆက်နေတဲ့အင်တာနက်အတိုင်းဝိုင်းကြီးရှိလာမယ်လို့တွေးတောင်မတွေးမိပါဘူးအခုလိုအွန်လိုင်းကမ္ဘာမှာကျွန်တော်ရှိနေတယ်လို့အိမ်မက်တောင်မမက်ဖူးပါဘူး
သူ့ရဲ့အွန်လိုင်းဗီဒီယိုတွေမှာသူ့ရဲ့အိမ်မွေးကြောင်တွေနဲ့သူ့ရဲ့မြေးလေးတွေကိုလည်းတွေ့ရတတ်ပါတယ်ချီဘနယ်ထဲမှာရှိတဲ့အီဇူမီမြို့ကလေယာလုတ်သူမိသားစုကပေါက်ဖွာလာတဲ့ရှီဘာဆာကီဟာအသက်18နှစ်မှာတိုကျိုမြို့တော်သွားပြီးတော့ပကြီးပညာကိုသင်ယူခဲ့တာပါနှစ်ပေါင်းများစွာပကြီးပညာသင်သူလုပ်ခဲ့တဲ့သူကို YouTube ပေါ်မှာဗီဒီယိုနဲ့သင်တန်းတွေပေးဖို့အတွက်သူ့ရဲ့သားကတိုက်တွန်းခဲ့တာဖြစ်ပါတယ်ဆာကီဝတ်တဲ
့突き刺してみましょうほらこんな風にまた違った葉っぱが表現できます面白いでしょどういったきっかけで絵に興味を持たれた
か。昨日ポンにベガサ添えてれそうだろ。ပြောရရင်ငငယ်တဲကပုံဆွဲဝါသနာပါခဲ့တာပါ。ပုံတွေဆွဲရတာဖန်တီးရတာကိုကျွန်တော်နှစ်သက်ပါတယ်。
Cherry Ban တွေကိုဘယ်လိုဆဆွဲရတယ်လဲဆိုတာကစပြီးသူ့ရဲ့နေ့စဉ်ဘဝဖြတ်သန်းပုံဗီဒီယိုတွေကိုသူ့ရဲ့ YouTube Channel မှာကြည့်နိုင်ပါတယ်。YouTube ပေါ်မှာကြော်ကြားသူတွေနီးတူသူ့ရဲ့ဗီဒီယိုတွေမှာစာတန်းတွေကြော်ညာတွေလည်းပါတတ်ပါတယ်。live stream လုပ်ပြီးတော့ဓာတ်ရိုက်တင်ပြတဲ့အခါမျိုးတွေမှာလည်းညံပူဇော်ကပေးပြီး members only video တွေကိုကြည့်လို့ရအောင်လည်းလုပ်ပေးထားပါတယ်။လူတွေကိုစကားပြောရတာကြိုက်တဲ့ဗကြီဆရာကြီးရှိပါစာကီအတွက်နိုင်နဲ့ချီစကားပြောနေရတာကအပန်းမကြီးလှပါဘူးတဲ့
။でも公式業も好きでした。
皆さんとおしゃべり
してるんですか。ちなみに、テンピアやらが、ルビネスがピョアラ、チャイティ。アナイチャーナイラウセビスがピョソネネドミューリー。
ကိုဗစ်ကယောဂါကြောင့်ကမ္ဘာတဝန်းမှာခီးသွွားကန့်သတ်ချက်တွေရှိလာချိန်နောက်ပိုင်းမှာသူ့ရဲ့အွန်လိုင်းပကြီသင်တန်းတက်သူတွေတိတိတတ်တာများလာတယ်လို့ပကြီဆရာကြီးက AFP သတင်းဌာနကိုပြောပါရယ်။နှကမ်းမွေးဖြူဖြူမျက်မှန်တဲ့ပကြီဆရာကြီးရဲ့ခင်မင်စရာကောင်းတဲ့အပြုံးနဲ့တင်ပြမှုတွေကြောင့်ခက်ခဲတဲ့အချိန်တွေကိုမြ мян ကြော်လွားနိုင်တယ်လို့ဘာသာစကားစုံနဲ့ရေးထားကြတဲ့ comment တွေလည်းသူရရှိခဲ့ပါရယ်။သူ့ရဲ့အတန်ကအေဂျင့်နဲ့လို့သူ့ရဲ့အွန်လိုင်းတပည့်တွေကပြောကြတာကိုလည်းသူကအံ့အားသင့်နေပါရယ်။
こういうですか。だから声がすごくいいっておっしゃるんだけど、
ちのやたんをブルーポポやめまんのもてぶ。ちのビデオ聞いちゃう類がろ、ちのあたんが縄んちょで、人根が来れあたんと言っちゃだべや。
てちゃう類で背地にエージェンシーでと言っちゃれ、ブジシヤジシバサキは6チェン2輪越えたやとဖြစ်ばれ。သူကိုယ်တိုင်အတွက်လည်းပကြီးဆွဲနေရတာကိုပြောသလိုပကြီးကားတစ်ချက်ပြီးသွားရင်အောင်မြင်မှုတစ်ခုရတယ်ဆိုတဲ့ခံစားမှုဖြစ်တယ်လို့ပြောပါရယ်ဒါပေမဲ့ဇရာကစကားပြောလာပြီးဖြစ်လို့စိတ်တိုင်းချပကြီးကားတစ်ချက်ကိုရေးဆွဲနိုင်ဖို့အရှင်းလို့မလွယ်တော့ပါဘူ
းどんな絵描きでも必ず絵が描けなくなるんです
よ。ချိန်လုံးတော့ပကြီးဆွဲလို့မရပါဘူးကြားလာရင်မျက်စိတွေဝါလာတယ်လက်တွေပါတုံးလာပါတယ်
အသက်85နှစ်ပြည့်တော်မဲ့ပကြီးဆရာကြီးကတော့သူဆွဲနိုင်တဲ့လောက်ပကြီးတွေကိုရေးဆွဲထားခဲ့ချင်ပါတယ်တဲ့
။自分がもう75になるからもうまともに描けるのはあと5年ぐらい。
ちょっとあく85年しびそうと、なおか5年လောက်ပဲပကြီးကောင်းကောင်းဆွဲနိုင်တော့မယ်ထင်ပါတယ်။လောလောဆယ်တော့ကျွန်တော်ဆွဲနိုင်တဲ့လောက်ဆွဲနေချင်ပါသေးတယ်။
YouTube ပေါ်မှာကြော်ကြားသူတချို့လိုပရိသတ်ရဲ့စိတ်ဝင်စားမှုရအောင်လို့အထူးအဆန်းတွေလုပ်ပြเสียမှာလို့ပဲတီတီငင်ငင်နဲ့ဗကြီးဆွဲနည်းတွေတင်ပြပေးနေတဲ့ဂျပန်နိုင်ငံကအသက်85နှစ်အရွယ်ဗကြီးဆရာကြီးရှိဘာဆာကီရဲ့ YouTube Channel ကို Subscribe လုပ်သူတွေပုံမှန်တိုးနေပါတယ်ကျွန်တော်ရှိဘာဆာကီပါအားလုံးအဆင်ပြေကြပါရဲ့လားဆိုရဲနှုတ်ဆက်တမ်းနဲ့စားတဲ့ဗကြီးဆရာကြီးရဲ့ YouTube ဗီဒီယိုတွေကလည်း YouTube ပေါ်မှာအချိန်အများဆုံးစီးရင်းနဲ့မှပါနေပါတယ်ရှင်ကျွန်တော်ဆက်ပြန်ပါမှာ
またお会いしましょうね。はい、ありがとう。
အသက်90ကျော်မှ YouTube Star ဖြစ်လာတဲ့နာမည်ကျော်ပကြီးဆရာဖိုးဖိုးအကြောင်းကိုမဆွမြတ်မွန်ရဲ့ဘလော့ဂါရေးပြောသမျှအစီအစဉ်မှာတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတစ်ခါမှာတော့တက်တက်ရောက်သင်းလွားအစီအစဉ်ကိုအလှည့်ပေးကြအောင်ပါ။ဟောလိဝုဒ်နာမည်ကျော်အနုပညာရှင်နှစ်ယောက်ဖြစ်တဲ့ဂျင်နီဖာလိုပက်စ်နဲ့ဘန်အက်ဖလက်တို့ဇူလိုင်လ16ရက်စနေနေ့ကပဲလက်ထပ်လိုက်ပါတယ်။သူတို့ဟာ2003ခုနှစ်မှာလက်ထပ်ဖို့စီစဉ်ထားတာပြတ်သွားပြီးတော့လမ်းခွဲပြီးတော့မှအခု20နီးပါးအကြာမှာတကယ်လက်ထပ်ဖြစ်ကြတာဖြစ်ပါတယ်။ဒီလိုကဘာတလွားကထင်ပေါ်ကျော်ကြားသူတွေနဲ့နှွေးပညာလောကကသတင်းတွေကိုတက်တက်ရောက်သင်းလွှာစီစဉ်မှာမေးသနာကျော်တင်ဆက်ထားပါတယ်ရှင်။
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာရေကြီးမှုရေကြီးမှာခက်ဆားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တက်ရောင်သတင်းမှာမှပြောပြပေးသွားပါမယ်ကျမအေးသနာကျော်ပါအမေရိကန်နာမည်ကျော်အနုပညာရှင်နှစ်ဦးဖြစ်တဲ့ဆူရောမင်းသမီးဂျင်နီဖာလိုပက်စ်နဲ့ရုပ်ရှင်မင်းသားဒါရိုက်တာဘန်အက်ဖလက်စ်တို့လာစ်ဗီဂတ်စ်မြို့မှာလက်ထပ်လိုက်ကြပါသည်သူတို့နှစ်ဦးစားကြိုက်ခဲ့ကြပြီးတော့ကွဲကြအိမ်အောင်အသီးသီးကြခဲ့ကြပြီးတော့နှစ်ပေါင်း20အကြာမှာသူတို့နှစ်ဦးပြန်ဆက်မိပြီးတော့ယူလိုက်ကြတာဖြစ်ပါတယ်။သူတို့မင်္ဂလာသတင်းကိုတနင်္ဂနွေနေ့မှာဂျင်နီဖာလိုပက်စ်ကသူ့ရဲ့ပရိသတ်တွေကိုကြီးညာသွားပြီး "We did it" ကျမတို့လက်ထပ်လိုက်ကြပြီလို့ပြောသွားပါတယ်။အချစ်ကလှပပါတယ်။အချစ်ကကျင်နာရတယ်။အချစ်ကစိတ်ရှည်တတ်တာတွေ့ရတယ်။နှစ်20ကြာစိတ်ရှည်တာပါလို့သူရဲ့နာမည်ကိုသူခမွန်နောက်ဆုံးနာမည်ယူပြီးတော့ Jennifer Lynn Afflecks လို့ဆိုင်းထုတ်ပြီးရေးထားပါတယ်။သူတို့စနေညဘက်ကြီး Las Vegas ကိုလေနဲ့သွားလိုက်ကြတယ်။တခြားလက်ထက်မဲ့ဇုံတွေလေးရဲနဲ့တူတူတန်းစီပြီးတော့တခါရင်တန်းလက်ထက်လို့ရတဲ့ဘုရားကျောင်းလေးမှာလက်ထက်ခဲ့တယ်လို့လည်းသူကရေးထားပါတယ်။သူတို့နှစ်ယောက်တည်းပျော်စရာအကောင်းဆုံးညလေးပါလို့လည်းသူကဆိုပါတယ်။အမေရိကန်နောက်တောင်ဘက်ကုန်းတွင်မှနီဗားဒါးပြည်နယ်ကလတ်ကောင်တီမှာဇွန်လ16ရက်နေ့စနေနေ့ကသူတို့လက်မှတ်ရေးထိုးလိုက်ကြတယ်လို့ကောင်တီယုံအွန်လိုင်းတင်ထားတဲ့စာရွက်စာတမ်းတွေမှာတွေ့ရပါတယ်။ဒါပေမဲ့သူတို့အဲ့ဒီလက်ထပ်လိုက်စင်ရတာတော့ဟုတ်ပါတယ်။လက်ထပ်စာချုပ်တော့မလျှောက်ထားရသေးပါဘူးလို့ကောင်တီယုံစီကြီးကပြောပါတယ်။သူတို့လိုင်စင်ရပြီးအချိန်တစ်နှစ်တွင်မှလက်ထပ်လက်မှတ်လျှောက်ထားနိုင်တာဖြစ်ပါတယ်။
အမေရိကန်ကဒီလိုအနုပညာရက်ကွက်သတင်းတွေတင်ပြတဲ့ TMZ website မြင်လာလို့ People Magazine တို့အပါအဝင်သတင်းဌာနတွေကတော့သူတို့နှစ်ဦးမင်္ဂလာဆောင်ပြီလို့ပြောကြပါရဲ့သူတို့နှစ်ဦးတည်တဲ့အခမ်းအနားနဲ့ခက်ချင်းချင်းမင်္ဂလာဆောင်လိုက်ကြရင်လို့သူတို့နဲ့ရင်းနေတဲ့သတင်းရက်ကွက်ကိုကိုးကားပြီးတော့ People Magazine ကရေးထားတာပါ Writer သတင်းဌာနကတော့ဒါကိုတည်တဲ့အတိမပြုံနိုင်ပါဘူးနှစ်ယောက်စလုံးရဲ့ manager တွေကိုလည်းဆက်သွယ်လို့မရပါဘူးနေရာစလုံးရဲ့မန်နေဂျာတွေကတော့ဒီကိစ္စနဲ့ပတ်သက်ပြီးအစောပိုင်းမှာဘာမှမပြောသေးပါဘူး။ Ben Affleck နဲ့ Jennifer Lopez တို့နှစ်20ကျော်ပြီးတော့မှမနစ်ကပြန်ဆက်မိပြီးဒီနှစ် April လမှာဆင်ဆက်လိုက်ကြတာပါ။လွန်ခဲ့တဲ့နှစ်20 2002ခုနှစ်မှာတော့ Ben Affleck က Jennifer Lopez ကို6 carat ကျော်စိန်ပန်းရောင်ဆင်ဆက်လက်ဆူချီပေးခဲ့ပြီးတော့မှ2003ခုနှစ်မှာစီစဉ်ထားတဲ့မင်္ဂလာပွဲကိုရုတ်တရက်ဖျက်လိုက်ပြီးတော့နောက်လအနေငယ်ကြာမှာကွဲသွားကြတာဖြစ်ပါလေ။Ben Affleck က2005ခုနှစ်မှာမင်းသမီး Jennifer Garner နဲ့လက်ထပ်လိုက်ပြီးတော့သူနဲ့တူကလေး၃ယောက်ရခဲ့ပါတယ်။သူတို့အိမ်ထောင်2018ခုနှစ်မှာကွဲသွားကြပါတယ်။ Jennifer Lopez ကတော့ဒီကြားထဲမှာအိမ်ထောင်၃ချိန်ကျခဲ့ပြီးတော့နောက်ဆုံးအိမ်ထောင်နဲ့10နှစ်ကြာပေါင်းခဲ့ပြီးတော့14နှစ်အရွယ်အမွာကလေးနှစ်ယောက်မွေးထားခဲ့ပါတယ်ရှင်။Took my crew to Japan, partied like Kardashians. Took my besties to LA, where the girls like to play. We put our hoodies on in Philly, where we started acting silly. Then we headed out to China. Taylor said that's where we find it. ဒီတက်တဲ့လောင်းအစီအစဉ်ကို Radio မှာအပတ်စဉ်တနင်္လာညနေအင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းလောကိုရုပ်ရောတန်ရောအပြည့်စုံကြည့်ကြနေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV Magazine အစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။မေဒနာကျော်စီစဉ်တင်ဆက်ပေးထားတဲ့တတရောင်ကျေလာစီကိုနားဆင်ကြည့်ရှုခဲ့ရတာဖြစ်ပါတယ်။ View American တန်ရဲ့ဒင်းလာညရဲ့အပတ်စဉ်ကဏ္ဍစီစဉ်တွေကဒီလောက်ပဲဖြစ်ပြီးတော့အခုထုံးလွှင့်ပေးခဲ့တဲ့စီစဉ်တွေကိုမနက်ဖြန်အင်္ဂါမနက်ခင်းမှလေးတလဲပြန်ပြီးတော့ထုံးလွှင့်ပေးမှဖြစ်တာကြောင့်ပြန်ပြီးတော့နားဆင်နိုင်ပါတယ်။သောတာရှင်တွေအနေနဲ့ကျမတို့ရဲ့ View မြန်မာပိုင်းစီစဉ်ကိုစာရေးသားပေးပို့ခြင်းနဲ့အကြံပေးခြင်းနဲ့တချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာဖြစ်တဲ့ burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့ View မြန်မာပိုင်းရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်း message ကနေတဆင့်ပေးပို့နိုင်ပါတယ်ရှင်။အခုဆက်ပြီးတော့တင်းလာညရဲ့နောက်ဆုံးရသတင်းကြေညာကိုဦးထမောင်တန်းကပြောပြပေးပါမယ်ရှင်။
ယူကရိန်းသမ္မတဗိုလိုဒီမာဆယ်လန်စကီကလုံခြုံရေးဌာနအကြီးအကဲနဲ့အစိုးရအမှုလိုက်ရှေ့နေချုပ်တို့ကိုတရင်းတွင်နေကရာထူးကဖယ်ရှားလိုက်ပါတယ်။အခုရုရှားတို့သိမ့်ပိုက်ထားတဲ့နယ်မြေတွေမှာထောက်လိုင်းရေးဌာနနဲ့တရားစွဲဆိုရေးဌာနတဲကဝန်ထမ်းဟောင်းအများပြားရုရှားနဲ့ပူးပေါင်းဆောင်ရွက်နေတာကြောင့်အခုလိုရေးယူရတာဖြစ်တယ်လို့သမ္မတဆယ်လန်စကီကပြောပါတယ်။လုံခြုံရေးဌာနနဲ့အစိုးရအမှုလိုက်ဌာနနှစ်ခုကဝန်ထမ်းပေါင်း650ကျော်ကိုလည်းရုရှားနဲ့ပူးပေါင်းမှုနိုင်ငံတော်တစ္ဆာဖောက်မှုတွေနဲ့တရားစွဲထားတယ်လို့သမ္မတဇလန်စကီကပြောကြားလိုက်ပါတယ်ယူကရိန်းကအိုဒက်ဆာစစ်ကမ်းတွေနဲ့တခြားစစ်ကမ်းတွေမှာပိတ်ဆို့ထားတာကိုဖယ်ရှားပေးဖို့သဘောတူညီမှုတစ်ခုရနိုင်တယ်လို့မျှော်လင့်တဲ့အကြောင်းဥရောပသမ္မတနိုင်ငံရေးဝါဒအကြီးအကဲဂျိုးဆက်ဘိုရဲလ်ကပြောကြားလိုက်ပါတယ်တကယ်လို့သာစစ်ကမ်းတွေဖွင့်မပေးရင်ရုရှားကလူသက်တွေကိုတတ်မှုမထားပဲစစ်နာရိတ်ခါကိုလက်နက်တပွဲတုံးချနေတယ်လို့ပြောရတော့မှာဖြစ်တယ်လို့မစ္စတာဘိုရဲလ်ကဘယ်ဂျီယံဘရပ်ဆဲလ်မြို့တော်မှာသတင်းတောက်တွေကိုပြောသွားခဲ့ပါတယ်။ယူကရိန်းကကောက်ပဲသီးနှံတွေတင်ပို့မပေးနိုင်တာကြောင့်ကမ္ဘာတစ်ဝှမ်းနိုင်ငံအများပြားမှာစားနပ်ရိက္ခာတွေပြတ်လတ်နေပြီးလူသန်းပေါင်းများစွာရဲ့ရှင်သန်ရေးဟာရုရှားနဲ့တဘောတူညီချက်ပေါ်မှာမူတည်နေပါတယ်။ဥရောပရှေ့ပိုင်းနိုင်ငံတို့မှာအပူလိုင်းကြောင့်သတင်းဘတ်နဲ့ချီအောင်အပူဒဏ်ကိုခံရမယ်လို့မိုးလီဝတ်တော်ခမန်းချက်တွေကထုတ်ပြန်ထားပါတယ်။ပြည်သက်အနောက်တောင်ပိုင်းနယ်တွေမှာစံချိန်တင်ပူပြင်းမယ်လို့သတိပေးထားပါတယ်။အဘူချိန်42ဒီဂရီစင်တီဂရိတ်အထက်မှာရှိလိမ့်မယ်လို့လည်းခန့်မှန်းထားတာပါပြည်ထောင်စုမှာဆိုရင်ဒီနှစ်တနင်္လာနေ့မှာစံချိန်တင်အမြင့်ဆုံးအဘူချိန်40ဒီဂရီစင်တီဂရိတ်ထက်ပူပြင်းမယ်လို့သတိပေးထားပါတယ်ဥရောပမှာရက်သတ္တပများစွာတွေ့ခုအဘူလိုက်ဟာဒုတိယမြောက်လိုင်းဖြစ်ပါတယ်ဂါနာနိုင်ငံမှာမာဘတ်ဗိုင်းရပ်စ်ပိုကူးစက်မှုပြန့်နှံ့နေတယ်လို့ကြေညာလိုက်ပါတယ်ဂါနာနိုင်ငံတောင်ပိုင်းအရှတ်တီဒေသမှာဆက်ဆက်မှုမရှိတဲ့သေဆုံးလူနာဦးစီကစံတက်ရက်လက်တွေကို WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကအတိပြုခဲ့တာပါသူတို့နှုတ်နဲ့ထိတွေ့ခဲ့တဲ့လူ60ကျော်ကိုလည်းစောင့်ကြည့်နေတယ်လို့
ဒဘရရှုကပြောပါတယ်ကျမရဲ့တာဝန်ရှိသူတွေကဒီကိစ္စနဲ့ပတ်သက်ပြီးမြန်မြန်ဆန်ဆန်တုံ့ပြန်ကြိုက်တွယ်နေကြလို့ကြိုတင်ပြသမှုတွေလည်းလုပ်နေကြပါတယ်ဒီနေ့တင်လာညတွေ့တဲ့တင်ချင်းချုပ်ကိုဦးတမောင်တန်ပြောပြပေးခဲ့တာဖြစ်ပါတယ်ဒီနေ့ညတွေ့အစီအစဉ်ထုတ်လို့ရမှုကတော့အလေးမှာဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျွန်ဒရိုင်ဒန်နဲ့ပီဂျေအဲလီယတ်တို့ 17:00 မှာလေတလဲပြန်ပြီးတော့နားဆင်ကြည့်ရှုနိုင်ပါလိမ့် view session တွေကိုနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်သောတာရှင်ပေါင်းကောင်းသောညချမ်းဖြစ်ကြပါစေရှင်
This program has come to you from the Voice of America, Washington.